Welcome to the Voice of America in Burmese.
မင်္ဂလာညမှာရှင် VOA American တန်ကနေ2022ခုနှစ် January 4ရက်အင်္ဂါညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေညမစံတော်ချိန်ည9:00နာရီကနေ 10:00 နာရီအထိစတင်ထုတ်လွှင့်ပေးနေပါပြီ။ line 2 meter 19 25 32နဲ့ line length meter 190တို့ကနေဓာတ်ရိုက်နှာစင်နိုင်ပါပြီရှင်။ဒီကနေ့ညထုတ်လွှင့်ပေးမယ့်မြန်မာဘာသာအသံလွှင့်အစီအစဉ်တွေကိုရုပ်သံနဲ့ပါတွဲဖက်တိုက်ရိုက်ထုတ်လွှင့်ပေးမှာမို့ VOE ရဲ့ website နဲ့ Facebook စာမျက်နှာကနေစောင့်မျှော်ရှုစားနိုင်ကြပါတယ်။ဒီကနေ့ညအတွက်အစီအစဉ်မှုအဖြစ်ကျွန်မအလိမ်မာကတောင်းဝန်ယူတင်ဆက်ပေးပါမယ်ရှင်
။မင်္ဂလာညချမ်းပါခင်ဗျာ။ကျွန်တော်ကတော့ဇုံဝင်လိုက်ပါ။ဒီညမှာထူးခြားတဲ့သတင်းတွေကတော့ဒီကနေ့84နှစ်မြောက်လွတ်လပ်ရေးနေ့ယူကရိန်းနဲ့ဇာမာရုရှားတပ်တွေချထားတဲ့ကိစ္စအမေရိကန်နိုင်ငံရဲ့ဝန်ကြီးကနေတိုမဟာမိတ်တွေနဲ့ဆွေးနွေးခဲ့တာ။အမေရိကန်မှာတင်းနေတာနေကတရက်တည်းကိုဗစ်ကူးစက်သူတန်းကျော်ရှိခဲ့တာစတဲ့သတင်းတွေအပါအဝင်တခြားထိတ်တန့်ရောက်သတင်းတွေကိုတော့ဥတမောင်တန်းနဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
။ဟုတ်ကဲ့ပါရှင်။အခုလိုနောက်ဆုံးရသတင်းတွေနဲ့အတူသတင်းပေးပို့ချက်တွေကိုတင်ဆက်ပေးသွားမှာပါ။အခုညပိုင်းနားဆင်ရမယ့်ထဲမှာတော့ဒီမော့ဆိုမျိုးနယ်ဘက်ကတိုက်ပွဲတွေကြောင့်ဒေသခံတွေလုံခြုံရေးအပြင်ဆေးဝါးရိတ်ကာစတဲ့အခက်အခဲတွေရင်ဆိုင်နေရတာနဲ့ပတ်သက်ပြီ
းသွားလာလို့မရတဲ့နေမျိုးဖြစ်သွားတာပေါ့။တော်တော်လေးခက်ခဲပါတယ်။ဆေးကြောင်းနဲ့သူ့ရင်ပို့ပြီးတော့မှအသက်အဒီရဲ့ရှိနေရတဲ့သဘောမျိုးကိုဇင်းနှုံးတွေလည်းအရင်မြင့်ပြီးတော့ရှားတဲ့အခြေအနေမျိုးဖြစ်နေပါ
တယ်။ဒေသခံတူပြောသွားတာပါ။ဒီကြောင့်အပြည့်စုံနောက်ပိုင်းမှာနားဆင်ရပါမယ်။တခါပြည်တွင်းပရဟီတာလုပ်ငန်းတွေအခက်အခဲမျိုးစုံရင်ဆိုင်နေရတာအပါအဝင်ထန်တလက်မှာလက်နက်ကြီးထိမှန်လို့အင်ဂျီ130ကျော်မီးလောင်ခဲ့တဲ့သတင်းဒီလိုရန်ကုန်ကသတင်းပေးပို့ချက်တွေနဲ့အတူထိတ်တန့်ရောက်နိုင်ငံတကာသတင်းတွေအပတ်စဉ်ခဏတွေကိုနောက်ပိုင်းမှာတင်ဆက်ပေးဖို့ရှိပါတယ်။ဒါရီမတိုင်ခင်အခုအရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုစုံဝင်းလိုက်နဲ့ဦးတင်မောင်တန်းတို့ကပြောပြပေးမှာပါ
။ဒီကနေ့ဇန်နဝါရီလ4ရက်နေ့ဟာမြန်မာနိုင်ငံအင်္ဂလိပ်ကွန်မြူနီလက်အောက်ကလွတ်မြောက်ပြီးတော့လွတ်လပ်ရေးရခဲ့တဲ့84နှစ်မြောက်နေ့ဖြစ်ပါတယ်။နှစ်စဉ်ပျော်ပွဲရှင်ပွဲတွေအကားစားပြန်ပွဲတွေနဲ့တနင်္ဂနွေလုံးစီကားတက်မြဲစွာကျင်းပလေရှိတဲ့မြန်မာနိုင်ငံရဲ့လွတ်လပ်ရေးနေ့ဟာဒီကနေ့မှာအရင်နှစ်တည်းလောက်စီကားမှုမရှိပါဘူး။စစ်ကောင်စီကတော့ဒီကနေ့နေပြည်တော်မှာလွတ်လပ်ရေးနေ့အခမ်းအနားကျင်းပတာမှာအားလုံးပါဝင်နိုင်ပြီးကြေကြေပြန့်ပြန့်ကိုစားပြုတဲ့နိုင်ငံရေးစနစ်တည်ဆောက်ဖို့လိုတဲ့အကြောင်းသက်ဆိုင်ရာနိုင်ငံရေးပါတီတွေနဲ့ဆွေးနွေးဆောင်ရွက်နေတဲ့အကြောင်းဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရဲ့လွတ်လပ်ရေးနေ့သဘောလာကိုစစ်ကောင်စီဒုတိယအကြီးအကဲဒုတိယဗိုလ်ချုပ်မူကြီးစိုးဝင်းကတက်ရောက်ဖတ်ကြားခဲ့ပါတယ်။နိုင်ငံရေးအယူအဆနဲ့ပဋိပက္ခတွေကြောင့်တန်းပြေဖွံ့ဖြိုးမှုနောက်ကျနေတဲ့အကြောင်းအချုပ်အခြားအာဏာတည်မြဲရေးကိုစစ်ကောင်စီအကြီးအကဲကအဓိကထားပြောဆိုထားပါတယ်။နိုင်ငံတကာကတော့နိုင်ငံရေးဖိနှိပ်မှုတွေတိုးလာတာတိုင်းရင်းသားဒေသစစ်တပ်ရဲ့ထိုးစစ်ဆင်မှုတွေအကြားလူ့အခွင့်အရေးချိုးဖောက်မှုတွေဖမ်းဆီးနှိပ်စက်မှုတွေကိုအဓိကဝေဖန်ပြောဆိုနေကြပါတယ်။ဗြိတိသျှကိုလိုနီလက်အောက်ကလွတ်လပ်ရခဲ့တဲ့84နှစ်ရှိခဲ့ပေမဲ့တိုင်းရင်းသားပြည်သူတွေရဲ့လွတ်လပ်ခွင့်တွေဆုံးရှုံးနေတယ်ဆိုတာကိုလူ့ခွင့်ရေးအဖွဲ့တွေကထောက်ပြကြပါတယ်။ဒီကနေ့ကြောက်ရွံ့တဲ့လွတ်လပ်ရေးနေ့မှာဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့ယာယီသမရဒူဝါလရှိလာကလည်းအွန်လိုင်းကတဆင့်မြန်မာပြည်သူတွေကိုမင်ကွန်းပြောကြားခဲ့တာမှာနိုင်ငံဟာအချုပ်အခြာအရလွတ်လပ်သောနိုင်ငံတစ်ခုအဖြစ်ယက်တည်ခဲ့ပေမဲ့အချုပ်အခြာအာဏာရဲ့မူလပိုင်ရှင်တွေဖြစ်တဲ့တိုင်းရင်းသားပြည်သူလူထုအပေါင်းရဲ့လွတ်လပ်ရေးဟာစစ်အာဏာသိမ်းမှုတွေအောက်မှာပျောက်ဆုံးနေရဆဲရုန်းကန်နေရဆဲဖြစ်တယ်လို့ထည့်သွင်းပြောကြားခဲ့ပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်ကလည်းလွတ်လပ်ရေးနေ့အခါသမရမှာမြန်မာနိုင်ငံအတွင်းဒီမိုကရေစီအရေးငြိမ်းချမ်းရေးနဲ့တရားဥပဒေစိုးမိုးမှုတွေပြန်လည်ရရှိစေဖို့စ조사အားထုတ်နေကြသူမြန်မာနိုင်ငံသားတွေကိုဂုဏ်ပြုတဲ့အကြောင်းမနေ့ဇန်နဝါရီလ3ရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့တဝန်လာမှာဖော်ပြထားပါတယ်ခင်ဗျာ
။ယူကရိန်းနဲ့ကြားမှာရုရှားစစ်တပ်တွေဖြန့်ချထားတဲ့ကိစ္စအတွက်အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ဟာနေတိုမဟာမိတ်အဖွဲ့ဝင်အရှေ့ယူရောပကုနိုင်ငံနဲ့မနေ့ကတယ်လီဖုန်းဆက်ဆွေးနွေးခဲ့ပြီးဒီကိစ္စအပေါ်တညီတညွတ်ထဲတုံ့ပြန်ကြဖို့တောင်းဆိုခဲ့ပါတယ်။ယူကရိန်းနဲ့ကြားကိစ္စတင်းမာမှုရောပသွားအောင်ဟန်တာခုခံဆွေးနွေးဆိုတဲ့နိလန်းတွေနဲ့လှုပ်ဆောင်သွားရမှာနေတို့အဖွဲ့ဝင်တွေနဲ့တိုင်းပင်ပေါင်းစပ်ညှိနှိုင်းသွားဖို့ကတိကဝတ်ပြုထားပြီးဖြစ်ကြောင်းဝန်ကြီးဘလင်ကင်ကပြောခဲ့တယ်လို့နိုင်ငံရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ် Netflix ကဆိုပါတယ်နေတို့အဖွဲ့အနေနဲ့စုစုစည်းစည်းညီညွတ်ညွတ်အစဉ်အသင့်ရှိရှိခိုင်ခိုင်မာမာရပ်တည်ခုခံသွားဖို့ဝန်ကြီးဘလင်ကင်ကတောင်းဆိုခဲ့တာပါယူကရိန်းနိုင်ငံဟာနေတို့အဖွဲ့ဝင်မဟုတ်သေးပေမဲ့နေတို့အဖွဲ့မှာပါဝင်ခွင့်တောင်းခံထားတာ10နှစ်ကျော်ရှိခဲ့ပါပြီယူကရိန်းကိုအဖွဲ့ဝင်ဖြစ်လက်မခံဖို့နဲ့ဥရောပအလဲပိုင်းနဲ့အရှေ့ပိုင်းမှာတပ်ဖြတ်ထားတာတွေရှင်းချဖို့လဲနေတို့အဖွဲ့ကိုရုရှားကတောင်းဆိုနေတာဖြစ်ပါတယ်။ယူကရိန်းကိုရုရှားကကျူးကျော်ဝင်ရောက်ခဲ့ရင်အမေရိကန်နဲ့မဟာမိတ်တွေကပြက်ပြက်သားသားတုံ့ပြန်မယ်လို့တနင်္လာနေ့ကဖုန်းပြောခဲ့ရမှာအမေရိကန်သမ္မတဂျိုးဘိုင်ဒန်ကယူကရိန်းသမ္မတဗိုလိုဒီမာဇယန်စကီကိုပြောခဲ့ပါတယ်။အမေရိကန်ယူကရိန်းကိုလက်နက်ငယ်တွေနဲ့ခဲယမ်းမီးကျောက်တွေပေးပို့ထားပါတယ်။ဂျာဗလင်ဒုံးကျည်တွေကိုလည်းပေးပို့ထားပြီးခုခံကာကွယ်ရေးအတွက်ပဲအသုံးပြုရမယ်လို့သတ်မှတ်ထားတာပါ
မေရိကန်ပြည်ထောင်စုမှာဇန်နဝါရီလ3ရက်တနင်္လာနေ့တည့်ရက်ထက်မှာတွင်ကိုဗစ် -19 ကူးစက်သူတသန်းကျော်ရှိခဲ့တယ်လို့ယောဂဘုကူးစက်သေဆုံးမှုစီးရင်တွေကိုစောင့်ကြည့်ပြုစုနေတဲ့ Johns Hopkins တက္ကသိုလ်ကထုတ်ပြန်တဲ့မှတ်တမ်းမှာဖော်ပြပါတယ်အမေရိကန်မှာကူးစက်များကိုဗစ် -19 မျိုးဗီဇကွဲ Omicron ကူးစက်မှုတွေအရှိန်မြင့်ဖြစ်ပေါ်နေတာကြောင့်အခုလိုတရက်အတွင်းယောဂဘုကူးစက်မှုစံချိန်တင်ဖြစ်ပေါ်ခဲ့တာပါတင်လာနေ့တည့်ရက်ထက်မှာတွင် COVID-19 ကြောင့်သေဆုံးသူ 1688 ဦးရှိခဲ့တယ်လို့လဲ Johns Hopkins တက္ကသိုလ်ရဲ့စာရင်းမှာဖော်ပြပါတယ်။ Australia နိုင်ငံမှာလည်းတင်လာနေ့မှာတည့်ရက်အတွင်း COVID-19 ကူးစက်သူ 48,000 နီးပါးရှိခဲ့တာကြောင့်ဒါဟာ Australia အတွက်တည့်ရက်အတွင်းကူးစက်မှုစံချိန်တင်လိုက်တာဖြစ်ပါတယ်။ COVID-19 မျိုးဗီဇကွဲ Omicron ကူးစက်မှု Australia နိုင်ငံအတွင်းဒီကနေ့အင်္ဂါနေ့အထိအရှိန်မြင့်ဖြစ်ပေါ်နေတာကြောင့်ဆေးရုံတွေလူနာလက်ခံမှုအခက်အခဲရှိနေတယ်လို့ကိုဗစ်ကူးစက်ချင်းရှိမရှိစစ်ဆေးဖို့အတွက်လည်းအရင်ကတည်းကအချိန်အကြာကြီးစောင့်ဆိုင်းနေကြရပါတယ်။ဂျပန်နိုင်ငံမှာတော့ဒီကနေ့အင်္ဂါနေ့မှာ COVID-19 ကူးစက်သူ 1,000 ကျော်သွားတဲ့အတွက်ဒါဟာ3လအတွင်းကူးစက်မှုအများဆုံးစံချိန်တင်လိုက်တာဖြစ်ပါတယ်။အိန္ဒိယနိုင်ငံမြို့တော်နယူးဒယ်လီမှာ COVID-19 ကူးစက်မှုတွေအရှိန်မြင့်ဖြစ်ပေါ်နေတာမှာပြည်နယ်ဝန်ကြီးချုပ်ကိုယ်တိုင် COVID ကူးစက်ခံရပြီးတဲ့နောက်အခုလာမယ့်သတင်းပတ်ကောင်မှာ Stay at home မလိုအပ်ဖဲအပြင်မထွက်ရအမိန့်ဒီကနေ့ထုတ်ပြန်လိုက်ပါတယ်ခင်ဗျာ။
တရုတ်ပြည်ရဲ့စီးပွားရေးဟာနည်းပညာဆင့်မြင့်နည်းပညာဖွံ့ဖြိုးတိုးတက်မှုနဲ့ပြည်တွင်းစားသုံးမှုတွေအပေါ်မှာပို့ပြီးအားထားလာနေပြီး2030မှာကမ္ဘာအကြီးဆုံးစီးပွားရေးဖြစ်လာဖို့ဦးတည်နေတယ်လို့မူဝါဒလေ့လာရေးအဖွဲ့တွေကခန့်မှန်းလိုက်ကြပါတယ်။တရုတ်ရဲ့ GDP ဟာ2025အထိ 5.8 ရာခိုင်နှုန်းအဲ့ဒီနောက်2030အထိ 4.8 ရာခိုင်နှုန်းနဲ့နှစ်စဉ်တိုးတက်သွားလိမ့်မယ်လို့ဂျီဒိန်စီးပွားရေးနဲ့စီးပွားရေးလုပ်ငန်းများလေ့လာရေးဌာန CEPR ကခန့်မှန်းလိုက်ပါတယ်။လောလောဆယ်ကမ္ဘာမှာဒုတိယအကြီးအမားဆုံးစီးပွားရေးနိုင်ငံတရုတ်ဟာအမေရိကန်ရဲ့ပထမနေရာကို2030မှာယူသွားလိမ့်မယ်လို့လည်းဟောကိန်းထုတ်ထားပါတယ်။နိုင်ငံတော်ကစီးပွားရေးလုပ်ငန်းတွေမှာပုံမူရင်းနှီးမြှုပ်နှံလာမှာဖြစ်တယ်လို့ရှီကျင်းပင်လက်ထက်မှာမူဝါဒဆောင်ပေးလာခဲ့တဲ့အတိုင်းနိုင်ငံတော်ရဲ့အခမ်းအနားပုံမူကြီးမားလာမှာဖြစ်တယ်လို့ Atlantic Council မူဝါဒလေ့လာရေးအဖွဲ့ကလည်းပြောပါတယ်။နည်းပညာပိုင်းကိုလည်းမူဝါဒပိုင်းအရလေးထားလာတာနဲ့အမျှတရုတ်ဟာသူများကိုနည်းပညာသဘောအရအားကိုးဖို့မလိုတော့ပဲကိုနီးပညာနဲ့ကိုလုံလောက်တဲ့အနေအထားကိုရရှိလာမှဖြစ်တယ်လို့ရှန်ဟိုင်းအစိခြေဆိုင်ကာပရိုနာစီယာငွေကြေးဆိုင်ရာသူတင်အတိုင်းမင်းကအဖွဲ့ရညွှန်ကြားမှုကာပရွန်ကဆိုပါတယ်ကမ္ဘာအကြီးအမားဆုံးစီးပွားရေးဖြစ်လာတဲ့အခါနိုင်ငံရေးတကာရေးရာတွေမှာတရုတ်ဟာပုံမှုဩဇာကြီးမားလာနိုင်ပါတယ်လို့ CEPR အဖွဲ့ကမက်ဝီလျမ်စ်က VOE ကိုပြောပါတယ်
အန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းတိုမီတာ19 kHz 15653ညလိုင်းတိုမီတာ25 kHz 11683ညလိုင်းတိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 15905ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဗီအိုအမေရိကန်အတန်ကနေအင်္ဂါနေ့ညပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ1989ခုနှစ်ကတရုတ်နိုင်ငံတည်နေမြင်ပြင်အကြမ်းဖက်ဖြိုခွင်းမှုမှာတည်ဆုံခဲ့ရသူတွေအတွက်အောက်မွေပွဲနှစ်ပတ်လည်အခမ်းအနားကျင်းပဖို့တရားဝင်ခွင့်ပြုချက်မရဘဲလုံဆော်ဆုဝေးခဲ့တဲ့အသက်36နှစ်အရွယ်ရှေ့နေချောင်ဟန်တွန်းကိုဟောင်ကောင်တရားရုံးကဒီကနေ့အပြစ်ရှိကြောင်းစီရင်ချက်ချလိုက်ပါတယ်။တရုတ်နိုင်ငံအခြေစိုက်မျိုးချစ်ဒီမိုကရက်တစ်လှုပ်ရှားမှုတွေကိုထောက်ခံတာကြောင့်ပိတ်သိမ်းခံထားရတဲ့ဟောင်ကောင်မဟာမိတ်အဖွဲ့ကတက်ကြွလှုပ်ရှားသူချောင်ဟန်တွန်းကိုပြီးခဲ့တဲ့နှစ်ဇွန်လ4ရက်နေ့တရားနာမင်အရေးခင်နှစ်ပတ်လည်နေ့မတိုင်ခင်တရက်အလိုမှာဖမ်းဆီးခဲ့တာဖြစ်ပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကိုထိန်းချုပ်ဖို့ဟောင်ကောင်မှာဒီလိုအောက်မေ့ပွဲနှစ်ပတ်လည်အခမ်းအနားတွေကျင်းပခွင့်ကိုလွန်ခဲ့တဲ့နှစ်နှစ်ခရဲကပိတ်ပင်ထားတာလည်းဖြစ်ပါတယ်ဒါပေမဲ့လည်းနောက်ပိုင်းမှာအဲ့ဒီလိုပိတ်ပင်တားမြစ်မှုတွေဟာတရုတ်ကိုအန်တုဖို့စူးစမ်းမှုတွေကိုလိုက်ပိတ်နေတာလို့တက်ကြွလှုပ်ရှားသူတွေကရှုမြင်လာကြပါတယ်တရုတ်အနာဘာနေကတော့အဲ့ဒါကိုညှင်းဆိုပါတယ်တားမြစ်ထားတဲ့ကြားကပဲ2020နဲ့2021ခုနှစ်တွေတည်းဒီအောက်မေ့ပွဲအခမ်းအနားအတွက်ထောင်နဲ့ချီတဲ့ပြည်သူတွေဟောင်ကောင်ကျွန်းအနှံ့ဖျောင်းနိုင်တွေထုံညိခဲ့ကြပါလေခင်ဗျာ
။နှစ်ပတ်ကြာအိမ်ပြေမထွက်ရထုတ်ထားတဲ့တရုတ်မြောက်ပိုင်းစီအမ်မြို့မှာကျမ်းမာရေးဆောင်ရှားမှုအစားအသောက်နဲ့တခြားလိုအပ်တာတွေကိုပေးနိုင်ပါတယ်လို့အာဏာပိုင်တွေကပြောပါတယ်။ဒါပေမဲ့အပြင်ထွက်လို့လည်းမရ။အွန်လိုင်းကနေအစားအသောက်မားတာလည်းပုံပြီးခက်ခဲလာပါတယ်လို့တရုတ်လူမှုမီဒီယာဝေဖို့မှာအသုံးပြုသူတယောက်ကတင်ထားပါတယ်။ဒီဇင်ဘာ23ရက်ကစပြီးအခုလိုကန့်သတ်ချက်တွေကိုချမှတ်ခဲ့တာပါ။ဆီယမ်မြို့မှာဒယ်လ်တာဘိုးကိုလူ1600ကျော်ကျော်မှာပဲတွေ့ခဲ့တာပါတရုတ်တပြည်လုံးအနေနဲ့ဆိုလို့ရှိရင်လေကိုဗစ်ကူးစက်မှုက32000ကျော်ယုံပဲရှိပြီးလူ4600ကျော်ကျော်ပဲသေဆုံးခဲ့တာဖြစ်ပါတယ်ဆီယမ်မြို့ရဲ့စီမံခန့်ခွဲပုံကိုထိရောက်နှက်ဆက်တဲ့အရေးယူဆောင်ရွက်ချက်တွေဖြစ်စင်ဟွာသတင်းဌာနကဖော်ပြပါတယ်ခ 9နာရီအတွင်းမှာလူ9တန်းရဲ့နှာခေါင်းတုပ်ပတ်ယူခဲ့ပြီး12နာရီအတွင်းအဖြေ3တန်းကိုထုတ်ပေးနိုင်ခဲ့ပါတယ်။လူရဲ့73တန်းရှိတဲ့စီယားမှာပိုးစစ်ဆေးချက်အသစ်တွေ့ရှိတာတက်လာရဲ့တာဝန်ရှိသူတွေကိုအရေးပြုယူပေးမယ်လို့တတိပေးထားခဲ့ပါတယ်။ရန်တခိုင်မှာစီယားမျိုးပိုးတွေ့တာရဲ့တဝက်ကိုတွေ့ခဲ့တာကြောင့်တာဝန်ရှိတဲ့ Community Party ထိပ်တန်းခေါင်းဆောင်2ယောက်ကိုအရေးယူခဲ့ပါတယ်။
ဆူဒန်နိုင်ငံမှာအာဏာသိမ်းမှုဆန့်ကျင်တဲ့ဆန္ဒပြပွဲတွေပြုလုပ်ဖို့တက်ကြွလှုပ်ရှားသူတွေကလှုံ့ဆော်ထားတာကြောင့်မြို့တော်ခါထုံးနဲ့အနီးနားကမြို့တွေမှာလုံခြုံရေးတွေတိုးမြင့်ချထားတယ်လို့မျက်မြင်သက်သေတွေကပြောပါတယ်။ဒါဟာအာဏာသိမ်းစစ်အုပ်စုနဲ့အရင်အစိုးရဟောင်းအကြကသဘောတူညီမှုအရခန့်ထားတဲ့အရသာဝန်ကြီးချုပ်ယာရုကနှုတ်ထွက်ပြီးတရားအကြမှာအခုလိုဆန္ဒပြဖို့အတွက်တောင်းဆိုမှုတွေထွက်ပေါ်လာတာပါ။ခါထုံးမြို့မှာရှိတဲ့စစ်ဌာနချုပ်ကိုတွားရလမ်းတွေကိုပိတ်ထားလိုက်ပြီးလမ်းမတွေပေါ်မှာလည်းလုံဒိန်းနေပြည်သူစစ်တွေနဲ့စစ်သားတွေနဲ့ပြည်နေတယ်လို့မျက်မြင်သက်သေတွေကပြောပါတယ်။အောက်တိုဘာ25ရက်နေ့ကအရသာဝန်ကြီးချုပ်နဲ့အစိုးရဝန်ကြီးအဖွဲ့ကိုထိန်းသိမ်းလိုက်ပြီးဗိုလ်ချုပ်ကြီးအက်ဗ်ဒယ်ဖတာအယ်ဘာဟမ်ဦးဆောင်တဲ့စစ်အုပ်စုကအာဏာသိမ်းလိုက်တာကိုစန့်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲတွေကိုဒီမိုကရေစီလူလားသူတွေကအရှင်မြင့်လှုပ်ဆောင်လာနေကြတာဖြစ်ပါတယ်ခင်ဗျာ
။တူရကီနိုင်ငံသုံးငွေကြေးလီရာရဲ့ငွေကြေးဖောက်ပွားမှုက16နှစ်တွင်ထိပ်ဆုံးကိုရောက်လာပြီးဒေါ်လာနဲ့ငွေလဲနှုန်းကလည်း400ခန့်နှုန်းထိကျသွားပါတယ်။ပြန်လဲတည်ငြိမ်လာမယ်လို့မျှော်လင့်တဲ့အကြောင်းဗန်နိုင်းဝန်ကြီးနူရီဒန်နီဘာတီကပြောပါတယ်ဒေါ်လာ12.96လီရာကနေတနင်္လာနေ့မှာ 73.5 လီရာထိတက်သွားခဲ့တာပါနှစ်စဉ်ငွေဖောင်းပွားမှုနှုန်းကလည်း 36.1 ရာခိုင်နှုန်းတက်ခဲ့ကြောင်းပြသပါတယ်ဒီစဘာငွေဖောင်းပွားမှုကနိုင်ငံခြားငွေကြေးစီမံခန့်ခွဲပုံနဲ့တိုင်းပြည်ကိုတင်သွင်းခဲ့ရတဲ့စွန့်အင်ဆိုင်ရာဈေးစကတွေမြင့်မားလာတာကြောင့်ဖြစ်တယ်လို့ပမောက္ခဟာကင်ကာရကပြောပါတယ်သူစိုးရကငွေကြေးဖောက်ပွားမှုနှုန်းကို10%ောက်ချဖို့ပိုင်းဖြတ်ထားကြောင်းတမရအာဒိုဂန်ကတင်းလာနေအစိုးရအဖွဲ့စည်းဝေးပြီးမှပြောပါတယ်။ငွေဖောက်ပွားမှုကနေကာကွယ်ရေးအစီအစဉ်တစ်ခုကိုစိုးရကလွန်ခဲ့တဲ့နှစ်ပတ်ကစတင်ခဲ့ပါတယ်။အဲ့ဒီအစီအစဉ်ကဘာမှထားရှိတဲ့လီယာငွေကိုဒေါ်လာငွေနဲ့တန်ဖိုးသင့်အမကန်ချက်ပေးတဲ့ဘာဇီအသင့်တွေဖွင့်ပေးတဲ့အခါမှာဘာမှထားငွေဟာလီယာ84ဘီလီယံတက်လာခဲ့တယ်လို့ဗတိုင်းဝန်ကြီးနေပါတိကအင်္ဂါနေ့ကပြောကြားခဲ့ပါတယ်။
နောက်ဆုံးရသတင်းတွေကိုကိုစောဝင်းလိုက်နဲ့ဥတင်မောင်တန်းတို့ကပြပြပေးခဲ့တာပါရှင်။အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုတင်ဆက်ပေးပါမယ်။အရင်ဆုံးတော့ပြည်ရင်းပရဟိတလုပ်ငန်းတွေအခက်အခဲမျိုးစုံရင်ဆိုင်နေရတဲ့အကြောင်းဆက်ပြပြပေးချင်ပါတယ်။မြန်မာနိုင်ငံမှာအရက်သားတွေနဲ့ကူညီထောက်ပံ့ပေးနေတဲ့လုပ်သားတွေထပ်ပြီးတိုက်ခတ်မခံရအောင်ကုလနဲ့အဖွဲ့ဝင်နိုင်ငံတွေအနေနဲ့အရေးယူဆောင်ရွက်မှုတွေလုပ်ဖို့မြန်မာနိုင်ငံတွင်းလူသားချင်းစာနာမှုဆိုင်ရာအဖွဲ့14ဘွဲကတောင်းဆိုထားပါတယ်။အခုလိုကာလမှာလူသားချင်းကူညီဆောင်ရွက်ပေးနေသူတွေရဲ့မြေပြင်အနေအထားကဘယ်လိုရှိနေပါသလဲ။ဒါနဲ့ပတ်သက်ပြီးတော့ရန်ကုန်ကလာတဲ့တရင်ကိုမမြသဇင်အောင်ကပြောပြပေးမှာပါ
ပြီးခဲ့တဲ့ဒီဇင်ဘာ24ရက်နေ့ကကြာပြည်နယ်ဖရူဆိုမှာ Save the Children အဖွဲ့ဝင်2ဦးနဲ့အရတား35ဦးထဲမှနေမိရှုတက်ဖြတ်ခံရတဲ့အပေါ်မှာပြစ်တင်ရှုတ်ချကြောင်းနဲ့ဒီဖြစ်စဉ်ကိုကုလသမဂ္ဂလုံခြုံရေးကောင်စီအပါအဝင်အာဆီယံအနေနဲ့ချက်ချင်းအရေးယူဆောင်ရွက်မှုတွေလုပ်ဖို့မြန်မာနိုင်ငံတွင်လူသားချင်းစာနာမှုဆိုင်ရာအဖွဲ့အစည်း14ဘွဲ့ကတောင်းဆိုထားပါတယ်February 1ရက်စီယနာတိမ်မှုနောက်ဆက်တွဲပြည်တွင်းပဋိပက္ခတွေအတွင်းမှာအကူအညီလူသူတွေပုံများလာပြီးတော့ဒီထဲမှာတိုက်ပွဲတွေကြားထွက်ပြေးတင်းရှောင်နေရသူတွေလည်းအများပြားပါဝင်လာပါတယ်။ရန်ကုန်မြို့မှာတော့ COVID ကပ်ရောဂါတတိယလှိုင်းပြင်းထန်ခဲ့တဲ့ကာလကလေးကစားဝတ်နေမပြေလည်သူတွေများလာပြီးသူတို့ကိုတနိုင်တစ်ပိုင်းကူညီပေးနေသူတွေလည်းရှိပါတယ်။အစားအသောက်နဲ့စေဝါလိုအပ်ချက်တွေအရင်ကဆိုရင်တနေရာကနေတနေရာတဲသွားလို့အဆင်ပြေပေမဲ့အခုနောက်ပိုင်းမှာလမ်းတလျှောက်အစ်စ်စီများလာပြီးတော့မတင်ငါရင်ရဲစခန်းအထိခေါ်ယူစစ်ဆေးတာတွေရှိလာတယ်လို့လည်းပြောပါတယ်။ဒါအပြင်ကိုထီလက်ရောက်ရိုက်နှက်ခံရတာတွေပါကြုံရတယ်လို့ကိုရိုင်းကြုံတွေ့ခဲ့ရတဲ့ပရာဟိတာကုညီဆောင်ရဲ့ပေးနေသူအမျိုးသမီးတူကပြောပါတယ်
။စံနေမတဲပဲနဲ့မျိုးရေကနေပြီးတော့ပဲကျွန်တော်ပတ်စံနေပဲဝေတော့ဘူးနော်။အစံစီစားတိန်ကို2000ဝယ်စားဆိုလို့ရှိရင်ပတ်စံ2000ဝယ်ပဲပေးလိုက်တာပေါ့တိန်စားအဲ့လိုမျိုးပေးလိုက်တယ်စံတဲဘူးကကျတော့ကျွန်တော်အခွင့်အရေးမှာခေါင်းဆောင်တယောက်ဖြစ်နေတယ်ဒီကနေတဲဘူးကြတော့မလွေတော့အရှိမတွေလည်းရိုက်ခံထားရတာဒီပိုင်းလည်းရှိတယ်ခံမဖို့ရပါရှိတယ်ဆိုတော့ခံလည်းမခံဘူးအချုပ်တဲလည်းမထည့်ဘူးလိုရင်ခေါ်လိုက်တယ်တို့တို့ဘာတင်းနေရရရအဲ့လိုမျိုးတင်းနေပါရတယ်ဆိုလို့ရှိရင်အလိုင်းအဲ့လိုမျိုးခေါ်ခေါ်ဆက်တယ်ဆက်ပြီးရလို့ရှိရင်ဘာမှမသိဘူးဖြစ်လဲကန့်တယ်ဘူးကလန်ပြောလဲကြိုက်တယ်ဒီလိုပုံစံမျိုးတွေလုပ်တာပေါ့အခုလည်းကြည့်ရတော့
ရန်ကုန်မြို့ရင်းမှာဆိုရင်အခုလိုတားဆီးတာတွေပို့ပြီးတော့တင်းကျပ်လာတယ်လို့ရန်ကုန်မြို့ကန်တွေကပြောပါတယ်စစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေး PDF အဖွဲ့တွေရဲ့ပစ်ခတ်မှုတွေရှိနေတဲ့နေမြေမတည်ငြိမ်တဲ့ဒေသတွေကပရဟိတအသင်းအဖွဲ့တွေအနေနဲ့လည်းအခုကာလမှာဒုက္ခရောက်နေသူတွေကိုအကူအညီပေးနိုင်မှုခက်ခဲလာပါတယ် ကရင်ပြည်နယ်တွင်ကလူမှုကူညီအဖွဲ့တစ်ခုကတော့အကူအညီတောင်းလာသူတွေကို24နာရီပတ်လုံးအကူအညီပေးနိုင်မှုဆိုတာသူတို့ရဲ့လူညူရေးကြောင့်မဖြစ်နိုင်တဲ့အခါတွေလည်းရှိနေတယ်လို့ဆိုပါတယ်
ကျွန်တော်တို့လူမှုရေးအသင်းလေး Pride အသင်းလေးကြတော့ဖုန်းလင်းပြောမယ်ဆိုရင်ကျွန်တော်တို့တစ်ခါဆောင်လိုက်မယ်ဆိုရင်အဆင်မပြေတဲ့အတွက်ကျွန်တော်တို့ကြားနေရမှာဟိုဘက်ကလည်းကျွန်တော်တို့ကကူရတယ်လို့ဒီဘက်ကိုလည်းကျွန်တော်တို့ကူပါမယ်အဲလိုပုံစံပေါ်အမှားရအဲ့ဒါကြောင့်ကျွန်တော်တို့ကတော့အချိန်ကြီးအရရကိုတုံ့တက်ယူတော့နေမြင်မတည်နေရအဟာမျိုးဆိုကျွန်တော်တို့အနေနဲ့ဘယ်လိုမျိုးပုံစံအနေနဲ့ညီရမလဲအဲကျွန်တော်တို့အပိုင်းလေးရှိတယ်ကျွန်တော်ဒီဘက်ဆိုတာအပိုင်းလေးရှိတယ်ဆိုတော့ကျွန်တော်တို့ကအနောက်ဖက်လို့အဆင်ပြေပြေနဲ့ကျွန်တော်တို့ကသတင်းပို့စနစ်နဲ့သွားရတော့ပေါ့အမှားရကျွန်တော်ကလောကအဆင်သွားလို့အဆင်မပြေဘူးဆိုကျွန်တော်တို့ကတော့နားရတော့ပေါ့မီးစင်ကြီးကားတော့ဗျအရက်စကားနဲ့ပြောရမယ်ဆိုရင်တော့
ပဲခူးတိုင်းမှာတော့အေးပေါ်လူနာတင်လာတဲ့ကဲဆယ်ကြီးကားတွေကိုလိုက်စင်မရှိလို့တားဆီးစစ်ဆေးရာတွေကြောင့်ကဲဆယ်ကြီးလမ်းကြောင်းမှာအခက်အခဲတွေရှိတယ်လို့ပြောပါတယ
်ဟိုကျွန်တော်တို့ပရိုက်ဗက်တင်နေရတဲ့အမရဲ့ဟိုဒီပြည်သူရှင်တွေကတူတန်းလာလို့ဒါကျွန်တော်တို့ကလည်းဟိုလောက်ကဲလို့ရတာလေဒီအေးပေါ်လူနာတင်သားတွေပါလေဆိုတာလေကျွန်တော်တို့မှာလိုင်စင်ကားတွေမရှိဘူးလဲတာပေါ့လိုင်စင်ကားတွေမရှိတော့လိုင်စင်ကားတစ်စီးကိုကျတော့လူဖို့ကျတော့အလူရှင်တွေဘက်ကလည်းမလို့ရဘူးလေအဲ့တော့ဒီလိုင်စင်မရနေတဲ့ဘက်တုံးပြီးတော့ကျွန်တော်တို့တွားနေရတယ်တွားနေရပေါ့ကသူတို့ကအဲ့လိုစားစီးစစ်ဆေးမှုတွေလုပ်နေတဲ့ပုံမှာကျတော့အများကြီးအခက်အခဲပြောရတာပေါ့ကျွန်တော်တို့ကတည်းအခက်အခဲမဟုတ်ဘူးကျွန်တော်ပြည်သူလူထုတော့ပါအခက်အခဲပြောရတယ
်အာနာတင်ထားတဲ့ကာလအတွင်းအများကျူးဆောင်ရွက်ပေးနေတဲ့ပရဟိတာဆောင်ရွက်ပေးနေသူတွေရဲ့မြေပြင်အခက်အခဲတွေဖြစ်ပါတယ်ပရဟိတာကုညီဆောင်ရွက်ပေးနေသူတွေကတော့သူတို့ရဲ့လူသားချင်းစာနာထောက်ထားတဲ့လုပ်ငန်းတွေကိုအခက်အခဲအတားအဆီးမရှိအရင်လိုဆောင်ရွက်ပေးနိုင်ဖို့မျှော်လင့်နေကြပါတယ်ရှင်
မမသည်ပြပြပေးခဲ့တာပါရှင်အခုဆက်ပြီးဒီမော့ဆိုဘက်ကအခြေအနေကိုလည်းပြပြပေးကြပါမယ်။ကြားပြည်နယ်ဒီမော့ဆိုမြို့နယ်ထဲတိုက်ပွဲတွေပြင်းထန်ခဲ့သလိုစစ်ကောင်စီတပ်ကလေးဆောင်ကရောလက်နက်ကြီးနဲ့ပါပစ်ခတ်တိုက်ခိုက်နေတာမို့ကုန်စည်တဲယူပို့ဆောင်ရေးတွေပါအခက်အခဲဖြစ်နေပြီးဒေသရင်းစားတောက်ကုန်ပြက်လက်မဲ့အနေအထားရှိနေတယ်လို့ဒေသခံတွေကပြောပါရယ်။စစ်ပြေးဒုက္ခတွေလည်းစားနပ်ရိက္ခာနဲ့ဆေးဝါးအကူအညီလိုအပ်နေတယ်လို့ဆိုပါရယ်။ဒီသတင်းရန်ကုန်ကပေးပို့တဲ့သတင်းကိုနန်းလောင်ပြပြပေးမှာပါ။
ဒီမော့ဆိုမြို့နယ်ထဲမှာဒီဇင်ဘာ30ရက်ကနေဇန်နဝါရီ3ရက်နေ့ည9နာရီအထိကရင်ပြည်သူ့ကာကွယ်ရေးမဟာမိတ်ပူးပေါင်းတပ်ဖွဲ့နဲ့စစ်ကောင်စီအကြတိုက်ပွဲတွေပြင်းပြင်းထန်ထန်ရှိခဲ့တာပါဒီမော့ဆိုနယ်ထူလီပီလာကျေးရွာနာတဲတောင်ဖက်မှာဖရူဆိုဖက်ကနေစစ်ကြောင်းထိုးလာတဲ့စစ်ကောင်စီတပ်နဲ့ကရင်တမတော် KA ကရင်အမျိုးသားကာကွယ်ရေးတပ် KNDF တို့အကြဇန်နဝါရီလ3ရက်နေ့မနေ့ကတိုက်ပွဲကတော့မနေ့10နာရီခွဲကနေည9နာရီအထိ9နိုင်ဝင်ကြီးလောက်တိုက်ပွဲပြင်းထန်ခဲ့တယ်လို့ဒေသခံတွေကပြောကြပါတယ်။ဒီမော့ဆိုတိုက်ပွဲအတွင်းစစ်ကောင်စီတပ်ကလေကြောင်းနဲ့ပါတိုက်ခိုက်ခဲ့လို့တာဟာနိုင်ငံတကာစီမင်းစည်းကမ်းကိုချိုးဖောက်လိုက်တာဖြစ်တယ်လို့ KNDF ပြန်ကြားရေးတာဝန်ခံက VOA ကိုပြောပါတယ
်။ဒီလေးရဲမှာအစိုးရတော့ဒီဟိုအဲ့ဒီလေးနဲ့တိုက်ရဲပဲပေါ့။အဲ့ရဲမှာတော့တောက်လျှောက်လေးနဲ့တကယ်တော့တော်တော်လေးဟိုကျွန်တော်တို့ခင်လဲအဲ့ရဲတဲ့တိုင်ရတော့တော်တော်များများရောက်လာတယ်။တနေ့ရဲ့လေတော့ကျွန်တော်တို့တိုင်အချက်ဆုံးတွေကမရှိတော့လောက်ပဲ။ဒီကစီခဲတော့ဒါတိုင်ရဲ့စီမီဒီကဒီနေရာကကျွန်တော်သူပါတော့လေဒီလိုရှိမှလေမတော်ရဘူးစားရချေပေါ့နော်ကျွန်တော်မျိုးသဘောတူညီချက်လေးရှိလက်ဟာသူပါတော့ပဲ
စစ်ကောင်စီတပ်တွေဟာကြားပြင်းနဲ့အပြင်စကိုင်းတိုင်းမကွေးတိုင်းချင်းပြင်းနဲ့ကရင်ပြည်နယ်တွေကတိုက်ပွဲတွေမှာလဲလေကြောင်းသုံးတိုက်ခတ်မှုတွေရှိနေတာပါဒီမော့ဆိုတိုက်ပွဲအတွင်းမှာတော့ပြည်သူ့ကာကွယ်ရေးပူးပေါင်းတပ်ဖွဲ့ဖက်ကကရင်နီတပ်မတော်တပ်ဖွဲ့ဝင်တအူးနဲ့ PDF ပူးပေါင်းမဟာမိတ်ကတပ်ဖွဲ့ဝင်တအူးကြဆုံခဲ့ပြီးတော့ဆယ်ဦးကျော်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့သိရပါတယ်စစ်ကောင်စီဖက်ကတော့တေဆုံးသူအနည်းဆုံး30ထက်မှရှိနေတယ်လို့ပြောပါတယ်ဒီတေဆုံးမှုနဲ့ပတ်သက်လို့ VOA ကအတည်ပြုနေစေပါတိုက်ပွဲကာလအတွင်းမှာစစ်ကောင်စီဖက်ကလက်နက်ကြီးတွေအသုံးပြုပစ်ခတ်ခဲ့တယ်လို့လည်းတိုက်ပွဲအနီးအနားဒေသခံတအူးကပြောပါတယ
်ဒါနဲ့ကျွန်တော်ရေးဆဲတော့နည်းနည်းနည်းနည်းအဲ့ဒါတို့လက်နေကြည့်ထူတာဆိုရင်ဒီမနေ့ပိုင်း9နိုင်ဝန်းကျင်လောက်ကနေဟိုည7နိုင်ကျော်ထိတော့မှခဏပဲနားပြီးတော့ပြန်ပြန်ထူနေနေရဒီတက်တဲ့ကနေတို့လမ်းလမ်းထူနေရကျွန်တော်တို့ခံမှန်းတာတော့ဒီငွေတော်စေနာကဒီနေ့ခွန်တက်ကနေထူနေတော့လည်းကိုကနေလမ်းထူတယ်တိုက်ပွဲရှိလဲထူတယ်မရှိလဲထူတယ
်ဒီလိုလက်နေကြီးနဲ့ရောလေးချောင်းကပါတက်ခဲမှုတွေကြောင့်ဒေသခံကြေးဝါသားတွေစိုးရင်ကြောက်ရွံ့နေကြတယ်လို့စစ်ဘေးရှောင်စကန်တာဝန်ခံတူကပြောပါတ
ယ်လက်နေကြီးလက်ခါလည်းလေထူရန်ထူနေတာပေါ့နော်အဲဒီချိန်မှာကျွန်တော်တို့ဖဲ့ကိုလက်နေကြီးကြမလဲဆိုတဲ့ဆိုရင်စိတ်တွေစိတ်ကောက်စိတ်ကလက်နေကြီးတွေပေါ့နော်ခုပြီးခဲ့တဲ့တစ်ပတ်ဆိုလဲလေရင်ကြီးဆိုင်လီလာတော့အဲ့နဲ့ပတ်တဲ့ပြမတော်တော်လေးသိပြီပါမှုလို့ရှိကြတာပေါ့အဲ့ဒီချက်အကဲကဲကြည့်ချင်တယ်မနော်ဒါပေမဲ့မပြတ်သေးဘူးဒီရက်ခါရောမပြတ်သေးမပြတ်တော့တော်တော်လေးရုန်းကကြာခွေပြင်းနေရတာပေါ့နော်အဲ့လိုအဲ့လိုမျိုးရှိနေတယ်ကွာ
တိုက်ပွဲအခြေအနေကြောင့်တောင်းနဲ့ချီတဲ့ဒေတာခန်တွေပေးလို့ရကိုထွက်ပြေးနေကြတာပါ စစ်ပြေးဒုက္ခတွေအကြားမကြမ်းမမာသူတွေများနေပြီးတော့လူတစ်ထောင်မှ900လောက်ကနေမကောင်းဖြစ်နေကြလို့ဆေးဝါးလည်းလိုအပ်နေတယ်လို့ပြောပါတယ်။တိုက်ပွဲတွေကြောင့်သွာလာရေးနဲ့တည်ယူပို့ဆောင်ရေးခက်ခဲလာပြီးစစ်ပြေးဒုက္ခတွေအတွက်အလူရှင်တွေနေပါလာနေတာကြောင့်အခုအညီပို့လိုအပ်နေတယ်လို့လည်းပြောပါတယ်။ဒါအပြင်တည်ယူပို့ဆောင်ရေးအခက်အခဲကြောင့်ကုန်စည်နှုံးတွေပါမြင့်တက်လာပြီးကုန်စည်ပြက်လက်မဲ့အနေအထားရှိနေတယ်လို့လည်းဒေသခံတို့ကပြောပါတယ်။လက်ရှိအချိန်မှာတော့ကြားပြည်နယ်ရင်းစစ်ပြေးဒုက္ခတွေအတွက်ကျန်းမာရေးစောင့်ရှောက်မှုလိုအပ်ချက်ရှိသလိုအမုတ်အကာဆေးဝါးစာနာရိတ်ခအခက်အခဲလိုအပ်ချက်တွေပါရင်ဆိုင်နေရတယ်လို့တေသက်ခံကုညီရေးသမားတွေကပြောပါတယ
်ကျွန်တော်တို့သွားလာလို့မရတော့ဘူးနေလို့လည်းမရတော့ဘူးဒီစားတော့ကုန်လမ်းကြောင်းဆိုလည်းဒီမော့ဆော်နေမသွားတော့ဘူးဒီမော့ဆော်လောကသွားလာလို့မရတဲ့နေမျိုးဖြစ်သွားတာပေါ့တော်တော်လေးခက်ခဲပါတယ်ကျွန်တော်တို့ကုန်တွေတဲဖို့လည်းခက်ခဲတယ်နော်ဈေးဝယ်ဖို့လည်းခက်ခဲတယ်နော်ဟိုအဝေးကမှနေတဲ့လူဆိုရင်ပိုခက်ခဲတယ်အရေးတဲ့ဒီစီကြောင်းနဲ့သူ့ရင်ပိုပြီးတော့မှအတဲအဒီရဲ့ရှိနေရတဲ့သဘောမျိုးဟိုဈေးနှုန်းတွေလည်းအရင်မြင့်ပြီးတော့ရှားတဲ့အခြေအနေမျိုးဖြစ်နေပါတယ်
ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအကြီးအကဲကတော့ကြားပြည်နယ်အပါအဝင်မြန်မာနိုင်ငံတွင်ပဋိပက္ခရှိနေတဲ့ဒေသတွေမှာရှိတဲ့လူဦးရေ3000ဟာအရေးပေါ်အကူအညီလိုအပ်နေတယ်လို့ပြီးခဲ့တဲ့နှစ်ကုန်ပိုင်းကထုတ်ပြန်ခဲ့ပါတယ
်။နောက်လာပြောပြပေးခဲ့တဲ့ဒီမော့ဆိုဘက်ကတိုက်ပွဲတွေကြောင့်အကူအညီလိုအပ်နေတဲ့ဒေသခံတွေရဲ့အခြေအနေဖြစ်ပါတယ်။ချင်းပြည်နယ်ဘက်ကအခြေအနေကိုလည်းကြည့်ကြအောင်ပါ။စည်ရည်တင်းမာနေတဲ့ချင်းပြည်နယ်ထန်တလန်မြို့ပေါ်မှာဒီကနေ့နဲ့မနေ့ကပြစ်ခတ်တိုက်ခတ်မှုအတွင်းလက်နက်ကြီးထိမှန်လို့အင်ဂျီ130ကျော်မီးလောင်ကျွမ်းမှုဖြစ်ပွားခဲ့တယ်လို့ချင်းကာကွယ်ရေးအဖွဲ့ CDF တာဝန်ရှိသူတွေကပြောပါရယ်အလားတူမတူပင်မြို့နယ်မှာလည်းစစ်ကောင်စီတပ်နဲ့ CDF အဖွဲ့တွေကြားတိုက်ပွဲဖြစ်ပွားခဲ့ပါရယ်ချင်းပြည်နယ်ကစစ်ရေးနောက်ဆုံးအခြေအနေရန်ကုန်ကသတင်းပေးပို့ထားတာကိုသားညိုပြောပြပေးပါပါရှင
်ချင်းပြည်နယ်ထန်တလန်မြို့ပေါ်မှာဒီကနေ့ဇန်နဝါရီလ4ရက်နေ့ညနေပိုင်းနဲ့မနေ့တနင်္လာနေ့ကတော့ထန်တလန် CDF တွေရှိတဲ့နေရာဘက်ကိုစစ်ကောင်စီတပ်ကနေပြီးတော့လက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တယ်လို့သိရပါရယ်ဒီနေ့ရက်ပစ်ခတ်မှုအတွင်းထန်တလန်မြို့ပေါ်အင်ဂျီ130ကျော်မီးလောင်ခဲ့တယ်လို့ထန်တလန် CDF ကောင်းဆောင်တူကပြောပါတယ်
ဒီနေ့လည်းဟက်စကီညနေ3နာရီခွဲဝန်းကျင်လောက်ကနေဟက်စကီအဲတချင်းစင်းတာပေါ့နော်အဲ့ဒီအတော်တွင်းမှာပဲအခါတည်းတို့ကမိရပြန်ရှူတာပေါ့နော်အခုကလောင်နေရှေ့ပေါ့နော်မိရမငင်းသေးဘူးလေးအင်ဝန်းကျင်လောက်လောင်ချတ်ပြရတယ်မနေ့ကပေါ့နော်ဇန်နဝါရီ3ရက်နေ့မှာဟို2နာရီခွဲဝန်းကျင်လောက်ကနေည7နာရီဝန်းကျင်ချူပေါ့နော်ဒီမျိုးပါပေါ့အမဒီအင်ဒီတက်က130မီတာအမီလောင်ကပေါ့ဒီရက်ကွက်ကတော့ဇုံဘူးရက်ကွက်နဲ့ကျောင်းရက်ကွက်ပေါ့နော်မနေ့ကတနာရီခွေးဝန်းကျင်လောက်ကနေဆီရလာတယ်အဲ့ဒီတော့ဒီမှာပဲတခါရင်ဒီတော့ရှိရရှိတဲ့နေရာကိုအထူးစစ်စင်တာပေါ့နော်ထူးစစ်လူမျိုးဒီတော့ကိုအတကုံပစ်တာပေါ့နော်အတော်ဒီမှာအလုံးမှုပုံစံပစ်တာဟော
မနေ့ကမီလောင်မှုမှာထန်တလန် CDF ရှိတဲ့နေရာဘက်ကိုစစ်ကောင်စီတပ်ဖက်ကလက်နက်ကြီးနဲ့ပစ်ခတ်မှုကြောင့်မီလောင်ကျွမ်းတာဖြစ်တယ်လို့ထန်တလန် CDF တာဝန်ရှိသူကပြောပါတယ်မနေ့ကနေ့ဒီကနေ့မှာထန်တလန်မြို့တွင်းစခန်းချနေတဲ့စစ်ကောင်စီတပ်ကိုရဟတ်ရင်နဲ့ဆစ်လက်နက်ပစ္စည်းတွေလာရောက်ချပြီးတာရှိတယ်လို့လည်းထန်တလန် CDF ကောင်းဆောင်တူကပြောပါတယ
်မွန်လိုက်ပန်းပေါ့နော်တနာယီ7ကျော်ကနေခတ်ချီလာတာပေါ့နော်ဘုံဘုံမကျေဘူးလက်နက်ကြီးအဖြစ်လာလားဆိုတော့အထင်ကြီးပြီးဘူးဒါပေမဲ့ကျွန်တော်တက်ချီတာကတော့လက်နက်ကြီးချပြတာတော့လေကျွန်တော်ယူဆတယ်
ဒါလိုမျိုးမိလောင်မှုဖြစ်ပွားတိုင်းမှာတော့စစ်ကောင်စီတပ်နဲ့ထန်တလန် CDF အကြားအပြန်အလှန်ဆွဆဲမှုတွေရှိနေကြတာပါဇန်နဝါရီလ1ရက်နေ့ကထန်တလန်တရက်ကွက်ကလူနေရေးတချို့မိလောင်တာနောက်ပြီးခဲ့တဲ့ဒီဇင်ဘာလ10ရက်နေ့နဲ့နိုဝင်ဘာလ24ရက်နေ့တို့မှာထန်တလန်အမှတ်2ရက်ကွက်ကလူနေရေးတချို့မိလောင်တာတွေဟာဒေသခံကာကွယ်ရေးအဖွဲ့တွေရဲ့လက်ချက်ဖြစ်တယ်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ထားပါတယ်အောက်တိုဘာလ29ရက်နေ့မှာမိရှုခန်းမှုမှာလည်းလူနေအင်ဂျီပြင်ဖျားရှိခူးကြောင့်၃ကြောင်မိလောင်ဆုံးရှုံးခဲ့တယ်လို့စစ်ကောင်စီဘက်ကထုတ်ပြန်ပါတယ်တန်တလန်မြို့မှာပြီးခဲ့တဲ့2021ခုနှစ်စက်တင်ဘာလကနေပြီးတော့ဒီနှစ်ဇန်နဝါရီလ4ရက်နေ့ထိဆိုရင်မီး18ကြိမ်လောင်ကျွမ်းခဲ့ပြီးတော့လူနေအိမ်800ကျော်ဘာသာရေးအဆောက်အုံ28လုံးမီးလောင်ဆုံးရှုံးခဲ့တယ်လို့သိရပါတယ်။လက်ရှိတန်တလန်မြို့အတွင်းမှာဒေသခံတွေအားလုံးအိုးအိမ်ဆုံးခွာနေရတယ်လို့ပဲလူဦးရေ11,000ကျော်စစ်ပြေးဒုက္ခသည်ဖြစ်နေတင်းရှောင်နေရပါတယ်။အလားတူပဲချင်းပြည်နယ်မတူပီမြို့မှာလည်းမနေ့ကနေ့ဒီကနေ့မနက်မှာဒေသခံ CDF အဖွဲ့နဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲဖြစ်ခဲ့တယ်လို့မတူပီ CDF ပြန်ကြားရေးတာဝန်ခံတူကပြောပါတယ်။
ကျွန်တော်တို့ဒီအဲ့ဒီစစ်ဆဲမှာပဲပေါ့နော်9/10နေ့မှာကျွန်တော်တို့ဆက်လက်ပြီးတော့မှစီးပွားမှုဖြစ်စဉ်လေးရှိခဲ့။မနေ့ကတိုက်ပွဲရတော့ဒီကျွန်တော်တို့ဒီစစ်တပ်ကပြလောက်ဝမန်တဲ့ပေါ့နော်ဖြစ်ရတဲ့ဆန်ရဲ့ဒီစီဟာခါပြီးတော့ဒီမှာပါပေါ့နော်မနေ့ကဖြစ်တယ်ကျွန်တော်။မနေ့ကဖြစ်စဉ်ကတော့ဒီစစ်တပ်ရဲ့ဖြစ်ရတဲ့ဆန်ကိုကျွန်တော်တို့ထိုးဖြစ်နေတာပေါ့နော်။နောက်တစ်ခုကတော့ဒီစစ်တပ်ခါခါဒီစီဟာခါပြီးတော့ဒီမှာပေါ့မှာဆိုတော့ဒီ
စကောင်စီတက်ဆွဲထားတဲ့ထေပွေးတက်စကန်ကို CDF မတူပီတရင်၃နဲ့တရင်၄ပူပေါင်းတက်ဖွဲ့တွေကဝင်ရောက်တက်ခိုက်ခဲ့တာလို့ဆိုပါတယ်တိုက်ပွဲအတွင်းမှာစကောင်စီတက်ဘက်ကထိခိုက်မှုများတယ်လို့မတူပီ CDF ဘက်ကပြောပေမဲ့လို့ VOA ကတိကျအတည်ပြုလို့မရသေးပါဘူးတန်တလန်နဲ့မတူပီမြို့နယ်အတွင်းတိုက်ပွဲအခြေအနေကိုသိနိုင်ဖို့အတွက်စစ်ကောင်စီပြောခွင့်ရကိုဆက်သွယ်ခဲ့ပေမဲ့တုံ့ပြန်ချက်မရပါဘူး။အလားတူပဲစီးတင်းမာနေတဲ့ကံပတ်လက်မြို့နယ်မှာလည်းမြို့ကန်တွေအများအပြားနေရက်ကနေပြီးတော့တင်းရှောင်နေကြရပါတယ်။တင်းရှောင်နေတဲ့ကံပတ်လက်မြို့ကန်တွေနှစ်ပတ်အတွင်းနေရက်ပြောင်းကြဖို့လည်းစစ်ကောင်စီတပ်ဖက်ကနေပြီးတော့ကြေညာထားတဲ့အကြောင်းမြို့ကန်တူကပြောပါတယ
်။ညဘူးတိုက်တွန်းထားတာမှန်တယ်။ဘောလဆိုသူတို့ဒီနှစ်ပတ်အတွင်းမော်ဒီလာတည်းရဲ့ဖြစ်သူခုန်ကြည့်တယ်လို့ပြောတယ်။ကလေးတွေလာမြည်ရဲ့အီမီယိုချစ်ပြည်သူတွေလို့ပြောထားတယ်
ကပလက်မြို့မှာချင်းကောက်ဝေးအဖွဲ CDF နဲ့စစ်ကောင်စီတပ်တွေကြား2022ခုနှစ်မေလလယ်ကစပြီးတော့ပြစ်ခတ်တိုက်ခိုက်မှုတွေရှိလာနေကြတာပါတပ်ပွဲကြောင့်မလို့မြို့ကန်ထောင်းတဲ့ချီနေရက်ကနေတင်းရှောင်နေရတဲ့အခြေအနေကြောင့်စစ်ကောင်စီတပ်ကနေရက်ပြန်ဖို့ကြေညာပေမဲ့ပြန်ဖို့အခြေအနေမှာမရှိဘူးလို့ကပလက်မြို့ကတူကဆက်ပြောပါတယ
်သူပေါ်ကပလက်ရဲ့ဒီ9000ဝန်းကျင်ရှိမှဆိုတော့မိထောင်တွေတော့ကိုတင်းဆောင်ကြတာအခုကပလက်မှာတန်နေတာတော့ဒါတော့ငါဝင်ကြည့်တော့ရှိနေစင်းတယ်။ဘာလို့ချိတ်ပြီးမယ်လေဗလီညာလေးပြောတော့ပြန်တက်လာလို့ရှိကောရှိမလားတော့မသိဘူး။ဒါနဲ့ဘောတန်ထောင်းတိုင်းထောင်းတော့ကတော့ပြန်တက်လာမှာအများစုကတော့ပြန်တက်လာဖို့တော့မဖြစ်နိုင်ဘူး
။ချင်းပြည်နယ်မှာဆိုလို့ရှိရင်မင်းတက်ကံပက်လက်ဟာခါထန်တလန်မတူပီတီတိန်ဖလန်စတဲ့မြို့နယ်ကဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲတွေဖြစ်နေတာပါ။ဒီလိုဖြစ်ပေါ်နေတဲ့ပြစ်ခတ်တိုက်ခိုက်မှုဖြစ်စဉ်အတွင်းဒေသခံတသိန်းလောက်နေရာကနေပြီးတော့တင်းရှောင်းနေရဆဲဖြစ်တယ်လို့ဒုက္ခသည်အကူအညီပေးသူတွေကပြောပါတယ်ခင်ဗျာ။
ချင်းမီနယ်ဘက်ကစီးရီနောက်ဆုံးအခြေအနေကိုကိုသားညုံပြောပြပေးခဲ့တာပါမြန်မာစစ်တပ်ပိုင်းကုမ္ပဏီကထုတ်လုပ်တဲ့ဘီယာအမှတ်တရစိတ်တချို့ကိုကချင်ပြည်နယ်မြေကြီးနားခရိုင်အတွင်းမှာရောင်းဝယ်တာတည်ယူပို့ဆောင်တာမလုပ်ဖို့အတွက် KIO ရဲ့မြေကြီးနားခရိုင်အုပ်ချုပ်ရေးအဖွဲ့ကဒီကနေ့ထုတ်ပြန်ပါတယ်ဒီတားမြေချက်ကိုမလိုက်နိုင်ရင်ရောင်းဝယ်သူတွေကိုဖမ်းဆီးတာနဲ့တည်ယူတဲ့ရေမျိုးစုံကိုထိထိရောက်ရောက်အရေးယူသွားမယ်လို့ဖော်ပြထားပါတယ်ဒီအကြောင်းရန်ကုန်ကသတင်းပေးပို့ထားတာကိုကိုကျော်ကျော်သိန်းပြောပြပေးပါရှင
်မြေကြီးနားခရိုင် KIO အုပ်ချုပ်ရေးအဖွဲ့ကနေစစ်ကောင်စီတပ်ရဲ့ကြောတောင်နောက်ခံအကျိုးတူလုပ်ငန်းဖြစ်တဲ့မြမာဘီယာတကုံဘီယာ ABC ဘီယာတွေကိုရောင်းဝယ်ဖောက်ကားတည်ယူပို့ဆောင်တာမလုပ်ဘူးတားမြစ်လိုက်တာပါအဲဒီထုတ်ပြန်ချက်နဲ့ပတ်သက်ပြီး KIO ရဲ့ပြန်ကြားရေးတာဝန်ခံဘူမူကြီးနော်ဘူးကအခုလိုပြောပါဗျာ
ကျွန်တော်တို့ KIO ဘူကောင်းမကြီးကနေထုတ်တာတော့ဖောက်ဖို့အရှင်မ KIO ကနေသူတို့နည်းနည်းတွေးမှာလိုအပ်နေလို့သူ့ပဲအထုတ်ပြန်ချက်ညာဖြစ်ပါရဲ့တော်သူရဲ့ကြက်ကတော့စီကွန်စီတက်ကနဲ့ထုတ်ထုတ်နေတဲ့ဒီ DR တော့ဘယ်လိုလုပ်ရှင်တော့စီကွန်စီရဲ့ဒီ CYA တွေကိုဖြတ်တော့တဲ့သဘောနဲ့အဲ့ဒီကျနဲ့ဒီနယ်လို့ကျွန်တော်ရှင်းပါလေ
မြကျနာခရိုင် KIO အုပ်ချုပ်ရေးအဖွဲ့ရဲ့ထုတ်ပြန်ချက်မှာမြကျနာခရိုင်တွင်ရှိမြို့တွင်းမြို့ပြင်ကြည်လက်ဒေသနဲ့မြကျနာဘူတာဝလန်တချောင်းမြကျနာတနိုင်းလန်တချောင်းမှာတည်ယူတာစာတော့ဆိုင်ကုံစုံဆိုင် KTV ဘာနဲ့တခြားဆိုင်မျိုးစုံမှာရောင်းချတာစတာတွေကိုဒီလားစီရဲနေနောက်ဆုံးထားပြီးရက်ဖို့တိုက်တွန်းထားပါတယ်။တမတ်ရဲ့နောက်ပိုင်းမှာမလိုက်နိုင်ရင်တော့ရောင်းချတဲ့ဆိုင်တွေကိုဖမ်းဆီးမှာဖြစ်တယ်လို့တည်ယူတဲ့ကားဆိုင်ကအပါအဝင်ရင်မျိုးစုံကိုလည်းချီရောက်ရောက်ရေးယူသွားမယ်လို့ကြေညာထားပါတယ်။ဒီကြေညာချက်နဲ့ပတ်သက်ပြီးမြကျနာမျိုးဘော်ကစာတော့ဆိုင်တချို့ကိုဆက်သွယ်မြင်းမြန်းလာမှာတော့သူတို့မကြားသည့်ဒေချောင်းပြန်လည်ဖြေကြပါတယ်။ကချင်ပြည်နယ်တွင်းကစားတော့ဆိုင်ပိုင်ရှင်သူကတော့မြကျနာခရိုင် KIO အုပ်ချုပ်ရေးအဖွဲ့ကပြင်ပလိုက်တဲ့ပေါ်အခုလိုပြောဆိုပါတယ
်မရောင်းအောင်ဆိုကျွန်တော်မရောင်းဝင်ကျွန်တော်ကအစ်စ်ပဲအရေရာတိုင်းဝင်လာငါကြောက်နေတာနောက်တော့အိမ်နိုင်ရန်ရောက်ချပြီးလဲကျွန်တော်ကရောင်းလို့ကမဖြစ်နိုင်တော့လို့ကျွန်တော်တို့အတက်အန္တရာယ်ကိုစိုးရိမ်ရလို့ညခုနယ်တွေရွာတွေပါဆိုဒီကဲနဲ့ကြရင်လည်းဒီနမိတ်စုမှုမှုကိုတော်တော်လေးရနေရော
ပြီးခဲ့တဲ့လတွေကလည်းစကိုင်းတိုင်းအတွင်းမှာကုန်တင်ကားတွေနဲ့တည်ယူလာတဲ့မြမာဘီယာတွေကို PDF အဖွဲ့တွေကဖမ်းဆီးပြီးတော့ဖျက်ဆီးပစ်တာတွေရှိခဲ့ပါတယ်2022ခုနှစ်ဖေဖော်ဝါရီလမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းစစ်တပ်ပိုင်မြမစီပွားရေးဥပိုင်လီမိတက်ဥပိုင်နဲ့ဆက်ဆက်နေတဲ့စီပွားရေးလုပ်ငန်းအတော်များများကိုပြည်သူတွေကတပိတ်မောက်ထားကြတာပါပြီးခဲ့တဲ့နိုဝင်ဘာလအတွင်းမှာတော့ဥပိုင်ကုမ္ပဏီကမြမဘီယာလုပ်ငန်းကိုဖျက်သိမ်းဖို့အထိတရားရုံးမှာရှောက်ထားခဲ့ပါတယ်ခင်ဗျာ
ကိုကျော်ကျော်သိန်းပြောပြပေးခဲ့တာပါရှင်ဒီကနေ့ညအတွက်သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ VOA မြန်မာဘာသာအစီအစဉ်တွေကိုည10:00နာရီအထိထုတ်လွှင့်ပေးနေတာပါမကြခင်ထုတ်လွှင့်ပေးမဲ့ဒုတိယပိုင်းနိုင်ယူဝက်မှာတော့အင်္ဂါနေ့ညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုမကြခင်နားဆင်ရဖို့ရှိပါတယ်ရှင
် VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Bamis app ကို download လုပ်ရယူနိုင်ပါတယ် Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာဓာတ်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။
VOA မြန်မာဘာသာအတန်းလွင့်အစီအစဉ်တွေကိုရုပ်သံနဲ့ပါတွဲဖက်ပြီးထားရဲ့ထုတ်လွှင့်ပေးနေတာပါ။အခုဆက်ပြီးအင်္ဂါညတိုင်းထုတ်လွှင့်ပေးနေတဲ့အပတ်စဉ်ကဏ္ဍတွေမတိုင်ခင်၄ကီကောမြို့တဲ့အနီးတိုက်ပွဲကြောင့်ဒုက္ခသည်တွေထိုင်းဘတ်ထွက်ပြေးတိတ်ဆောင်လာတဲ့အကြောင်းပြောပြပေးပါမယ်။ကရင်ပြည်နယ်မြရီခရိုင် KNU ထိန်းချုပ်ရာ၄ကီကောမြို့တဲ့ဒေသတဝိုက်မှာ January 3ရက်နဲ့4ရက်2ရက်ဆက်တိုက်တိုက်ပွဲတွေကြောင့်စစ်ပြေးဒုက္ခသည်3,000ကျော်ထိုင်းဘတ်ကိုတိတ်ဆောင်လာကြတယ်လို့ဒုက္ခသည်အကူအညီပေးနေသူတွေကပြောပါတယ်။ဒီအကြောင်း VOA ထိုင်းအခြေစိုက်သတင်းတောင်းမအေးအေးမှသတင်းပေးပို့ထားပါတယ်ရှင်
။ကရင်ပြည်နယ်မြဝတီခရိုင်ထဲမှာတော့စစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ်ကရင်မျိုးသားကာကွယ်ရေးတပ် MUG လက်အောက်ခံပြည်သူ့ကာကွယ်ရေးတပ်စတဲ့ပူးပေါင်းတပ်ဖွဲ့တွေဟာဇန်နဝါရီလ3ရက်နေ့ညနေပိုင်းနဲ့4ရက်နေ့မနက်ပိုင်းတွေမှာလည်းတိုက်ပွဲတွေဆက်ဖြစ်နေပါတယ်။နှစ်ရက်အတွင်းဖြစ်နေတဲ့တိုက်ပွဲတွေကြောင့်ဒေသခံစစ်ဘေးရှောင်ဒုက္ခသည်တွေ3,000ကျော်လောက်ထိုင်းဘက်ကိုထပ်ပြီးထွက်ပြေးလာနေတယ်ဆိုပြီးဒုက္ခသည်တွေကိုအကူအညီပေးနေသူတို့ကပြောပြပါတယ်
။မနေ့ကဟိုညနေ2နာရီလောက်ကတော့ဟိုတိုက်ပွဲဖြစ်တယ်ပေါ့နော်။တိုက်ပွဲကဖလူးလေးဘက်မှာဖြစ်တယ်။နောက်မင်းလက်ဘက်မှာဖြစ်တယ်။တိုက်ပွဲဖြစ်ပြီးတော့မကြခင်စစ်ပြေးဒုက္ခသည်တွေကကြေးလာတာပြေးရတယ်။အဲ့ဒီအချိန်မှာအဲ့ဒီဘက်ကပြေးလာတဲ့သူတွေဟာဒီဘက်မက်ကော်ကင်မက်ကော်ကင်ဂိတ်ဘက်ကိုပေါ့နော်။ပြေးလာတယ်။ဆိုတော့ဒီနေ့သတင်းကြားတဲ့အချိန်တွေကတော့ထပ်ပြီးတော့လူတွေတိုးလာတာရှိတယ်။ဟုတ်ကဲ့အတွင်းကိတ်နဲ့အပြင်ကိတ်ပေါင်းပါအတွင်းကိတ်က၄ခုရှိတယ်။အပြင်ကိတ်က၃ခုရှိတယ်။ဟိုင်းအတွင်းကိတ်ဆိုတာထိုင်းစစ်တပ်နှစ်ကိတ်ဖြတ်သွားပြီးငွားကြအကျော်ကိတ်ကိုအတွင်းကိတ်လို့ကျွန်တော်သတ်မှတ်တယ်။အပြင်ကိတ်ကတော့ဒီမက်ကော်ကင်ရွာကနေဆင်းသွားလို့ရှိရင်ရောက်တဲ့နေရာတွေပေါ့ရွာနဲ့နင်းနီးရတွေပေါ့။ဆိုတော့ထိုင်းစစ်တပ်မှဖြတ်ကြအောင်အတွင်းကိတ်၄ခုမှာက1,900လောက်ရှိတယ်အပြင်ကိတ်3ခုမှာကတော့1,500ကျော်ရှိတယ်3,400လောက်ရှိတယ်ကန်းစက်မှာတော့1,800စောက်မှာပေါ့
တိုက်ပွဲတွေကတော့နေ့စဉ်လိုလိုဖြစ်နေပြီးမနေ့ကတော့နေ့လယ်ပိုင်းကစပြီးတိုက်ပွဲတွေဖြစ်ခဲ့ပါတယ်ဒီကနေ့မှာလည်းတိုက်ပွဲတွေဖြစ်နေတယ်ဆိုပြီးပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကခေါင်းဆောင်တူဖြစ်တဲ့ကိုစောမွန်ကပြောပါတယ
်မနေ့ကဂျိုကြားတော့ဖြစ်တယ်ဒီမနေ့ကတော့နည်းနည်းခက်ကြံကြံလေးဖြစ်တယ်လေးကဘောတဝိုက်မှာပဲဒီရတဲ့ကူရွာနာမှာလေ
ကရင်ပြည်နယ်မြဝတီခရိုင်ထဲကတိုက်ပွဲတွေအတွင်းစစ်ကောင်စီဘက်ကလက်နက်ကြီးနဲ့ပစ်ခတ်တာကြောင့်ဖလူးကျေးရွာကအသက်40အရွယ်စစ်ဘေးရှောင်ဒုက္ခသည်တဦးလက်နက်ကြီးကြီးစံထိမှန်ပြီးမနေ့ကသေဆုံးခဲ့ပါတယ်။စစ်ဘေးရှောင်သူတွေဟာလက်နက်ကြီးတွေအမြောက်ဆန်တွေကိုလည်းကြောက်ရွံ့နေရတယ်လို့အိမ်နေလဲဖျက်ဆီးခံရပြီးပစ္စည်းတွေလူရက်ခံရတာကြောင့်နေရက်ကိုပြန်ကြည့်ဖို့အတွက်လာရင်းနဲ့အခုလိုမျိုးကြည်စံထိမှန်ပြီးတည်ဆုံးရတာလို့လည်းဒေသခံတွေကဆိုပါတယ်အခုဆိုရင်ထိုင်းဘက်ကိုမလာဘဲတောင်ရင်မြစ်နီးတဝိုက်မှာခိုလုံနေထိုင်နေတဲ့မြန်မာဘက်ကစစ်ဘေးရှောင်တွေဟာဝမ်းပြဲဝမ်းလျှော်ယောဂါတွေဖြစ်နေတာကြောင့်ထိုင်းဘက်ကလူမှုကူညီရေးအဖွဲ့တွေထံကိုစေဝါအကူအညီတချို့တောင်းခံလာတယ်လို့လည်းဒုက္ခသည်တွေကိုအကူအညီပေးနေသူတွေကဆိုပါတယ
်သူတို့ဟိုမျိုးဝိုင်ဘက်ချန်ဆိုကြောဟာကော့မငေးလို့ခေါ်တယ်အဲ့ဒီမှာဝမ်းယောဂါတွေဖြစ်နေလို့ဒီနေ့အစေးမှလို့ခလေးလူကြီးအဲ့ဒါno problem တို့တော့တစားတို့တို့စရင်ပေးတာတော့ပေးနေကြည့
်ကြ။ကရင်မျိုးသားစီယုံတက်မာ6နယ်မြေတွေဖြစ်တဲ့၄ကီကောမျိုးသစ်တဝိုက်တာမကကော့ကရိတ်ကြရင်စိတ်ကြီးဖျားသုံးစုအပါဝင်မြဝတီကော့ကရိတ်အာချလမ်းမတက်မှာလဲစစ်ကောင်စီတက်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတက်ပြည်သူ့ကာကွယ်ရေးတက်စတဲ့ပူးပေါင်းတက်ဖွဲ့တွေနဲ့တိုက်ပွဲတွေဆက်ဖြစ်နေပါတယ်။အလားတူကရင်မျိုးသားစီယုံတက်မာ9ထိန်းချုပ်ရနေရဖြစ်တဲ့မုထော်ခရိုင်ဒွေလိုမြို့နယ်ထဲမှာတော့စာတင်ကြောင်းနေဒေသခံစေယုံတွေကိုစစ်ကောင်စီဘက်ကရဟတ်ရင်နေနဲ့ဇန်နဝါရီလ4ရက်နေ့မနေ့တနားရီကျော်မှာလာရောက်ပြက်ခတ်သွားတယ်လို့လည်းကရင်သတင်းစင်မှာဖော်ပြခဲ့ပါတယ်။အခုဆိုရင်တော့ကရင်ပြည်နယ်မြဝတီခရိုင်တခုထဲမှာပဲရက်ပေါင်း20ကျော်နှစ်ဖက်တိုက်ပွဲတွေအတွင်းစစ်ဘေးရှောင်ဒုက္ခသည်2,000ကျော်ရှိနေပါတယ်ရှင်။
မအေးမှာပြောပြပေးခဲ့တဲ့၄ကီကောတိုက်ပွဲတွေကြောင့်ဒေသခံတွေထိုင်းဘတ်စစ်ဘေးရှောင်ကြရတဲ့တဲ့မှာအခုဆက်ပြီးအပတ်စဉ်ထုတ်လွှင့်ပေးနေကြတဲ့အင်ကာညဆွေးနွေးခန်းကိုမကြခင်တင်ဆက်ပေးပါမယ်။အခုတော့အမေရိကန်နိုင်ငံရဲ့အကြောင်းပြောပြပေးပါမယ်။ကမ္ဘာတဝန်းမှာပြစ်စမလိုင်းကိုဗစ်ပြန့်နှံ့ကူးစက်နေရမှာကိုဗစ်ကာကွယ်ဆေးမထိုးထားသူတွေရောထိုးထားသူတွေပါကူးစက်ခံနေရပါတယ်။ Omicron COVID မျိုးကွဲသစ်ကူးစက်မှုကြောင့်နှစ်တကူကာလအတွင်းအမေရိကန်ပြည်ထောင်စုမှာလေရင်ခီးစဉ်ထောင်ထဲကြီးဖျက်သိမ်းခဲ့ရပါတယ်။ကလေးတွေကြောင်းပြန်သွားတဲ့အခုလိုအခြေမျိုးမှာသမရဂျိုးဘိုင်ဒန်ကတော့ကိုဗစ်စစ်ဆေးနိုင်မဲ့ test kit တန်း900လောက်ဖြန့်ဖြူးပေးမယ်ဆိုပြီးကတိပေးထားတာပါ။ Arash Arabasadi ပြပို့တဲ့ဒီသတင်းကိုကိုအောင်အောင်ကတင်ပြပေးထားပါရရှင်။
တစ်ခုနှစ်မှာရာသီဥတုဆိုးရွားတာကြောင့်နဲ့ Omicron COVID ကြောင့် American ပြည်တွင်းပြည်ပလေယာဉ်ခီးစဉ်9200ကျော်အားနှောင့်နှေးတာဒါမှမဟုတ်ဖျက်သိမ်းခဲ့ရတယ်လို့လေယာဉ်ခီးစဉ်တွေကိုစောင့်ကြည့်လေ့လာတဲ့ flightaware.com မှာဖော်ပြပါတယ်။တနင်္ဂနွေနေ့ကလည်းခီးစဉ် 2200 ကျော်အလားတူဖြစ်ခဲ့ပါတယ်။ Chicago လေဆိပ်ရောက် Texas ပြည်နယ် Houston မြို့ကခီးသွား Savia Robinson ကရိုက်တာသတင်းဌာနနဲ့ ABC မိတ်ဖက်သတင်းဌာန WLS ကိုအခုလိုပြောရတယ
် Last year I was
မနေ့ကအခုလိုအချိန်မျိုးခရီးသွားတာမှဘယ်သူမှမရှိဘူးဆိုတော့ခြောက်ချားစရာပါအဲ့ဒီတော့ကလူတွေတွေ့ခြင်းပဲအခုတော့တိတ်များလွန်းနေပါတယ်
Omicron COVID ကူးစက်ခံရရင်ယောဂါတန်တိတ်ပြီးတော့အပြင်းထန်မခံစားရဘူးဆိုပေမဲ့လည်းကူးစက်ခံရသူတွေများလာတဲ့အခါမှာကြုံရနိုင်တဲ့အခြေအနေကိုပညာရှင်တွေကထောက်ပြပါတယ်ကျမကြီးဆိုင်ရာအီမီရောအကြံပေးဒေါက်တာအန်တိုနီဖောက်ချီက ABC This Week အစီအစဉ်ကိုအခုလိုပြောရတယ
် Even if you have a less of a percentage of severity
အပြင်းထန်မဖြစ်ကြဘူးဆိုရင်တော့လူတွေအများကြီးကူးစက်ခံရတဲ့အခါဆေးရုံတင်ကုသပေးရမယ့်လူတွေအများကြီးဖြစ်လာနိုင်တာကြောင့်ဆေးရုံစည်းကမ်းတွေမှာဝင်ပိုပြိလာမှာကိုစိုးရိမ်မိပါတယ်
အခုလိုအကြောင်းတွေဖွင့်ချိန်မှာကူးစက်မှုကိုတားဆီးဖို့ကြိုတင်ကာကွယ်မှုဟာအရေးကြီးကြောင်းလဲသူကအခုလိုထောက်ပြပါရယ
် I plead with parents to please seriously
ကလေးတွေကိုကာကွယ်ဆေးထိုးဖို့ကျောင်းမှာနှောင်းစီးတက်ဖို့အမြဲချက်စီပြီးတော့သူတို့ယောဂကူးစက်ခံရတဲ့အခါမှာလဲသေချာကြည့်ရှုစောင့်ရှောက်ဖို့မိဘတွေကိုမေတ္တာရက်ခံပါရယ်ဒီလိုမျိုးကြိုတင်ကာကွယ်ကြမယ်ဆိုရင်တော့လုံခြုံဘေးကင်းစွာကလေးတွေကြောင်းပြန်တက်နိုင်ကြပါလိမ့်မယ
်နှစ်တည်းကအခမ်းအနားတွင်ကြံ့ကျင်ခဲ့တဲ့နယူးယောက်မြို့တော်ဝန်သစ်Eric Adams ကအကြောင်းတွေပြန်ဖွင့်ဖို့အစဉ်သစ်ဖြစ်နေပြီလို့ ABC This Week အစီအစဉ်ကိုပြောရတယ်
။ We're going to create a safe environment with testing.
COVID စစ်ဆေးတဲ့စင်တာတွေဖွင့်ပြီး BND ရဲ့ကင်းတဲ့ပတ်ဝန်းကျင်တစ်ခုဖြစ်အောင်ဆောင်ရွက်သွားပါမယ်။ကူးစက်ခံရတဲ့ကလေးတွေရှိရင်လည်းချက်ချင်းသိနေအောင်လုပ်ပြီးတိကျခွဲထားသွားပါမယ်။ဒလော့စ်တိရတော့ကတော့ကလေးတစ်ယောက်ယောဂါကူးစက်ခံရပြီဆိုရင်အတန်းထဲကတခြားကလေးတွေအားလုံးကူးစက်ခံရတယ်ဆိုတာမျိုးမဖြစ်သေးပါဘူး။
Omicron COVID အကြီးအကျယ်ကူးစက်နေချိန်မှာပဲ Adams ာနယူးယောက်မြို့တော်ဝန်ဖြစ်လာတာပါ။တင်းလာနေကစပြီး American တပ်ဖွဲ့ကအကြောင်းတွေပြန်ဖွင့်ပါတယ်ခင်ဗျာ
။ကိုအောင်အောင်ပြပြပေးခဲ့တဲ့ American နိုင်ငံရေးအကြောင်းနားဆင်ကြရတာဖြစ်ပါတယ်။ View American တန်းကနေမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington DC မြို့ရကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါ။အခုတခါတော့ပြည်သစ်နိုင်ငံကအေယာမမီးဘုံယုတ်ကြီးတွေအကြောင်းပြပြပေးချင်ပါတယ်။ပြည်သစ်နိုင်ငံပါရီမြို့ရကရုခဗေဒဥယျာဉ်မှာလွန်ခဲ့တဲ့နှစ်ပေါင်းတန်း600ကိုပြန်ရောက်သွားသလိုဖြစ်အောင်အေယာမမီးဘုံယုတ်ကြီးတွေနဲ့ဖန်တီးပြသထားပါတယ်။တမိုင်းမစခင်အချိန်ကအပင်တွေသရဝါတွေဘလို့နေထိုင်ရှင်တန်ကြခဲ့ရှင်တန်ခဲ့ကြတယ်လဲဆိုတာလေ့လာနိုင်အောင်ပြသနေတဲ့မီးထုံးပွဲတော်ကိုမဆုမြတ်မွန်နဲ့အတူကဘာတလွားခီးသွွားအစီအစဉ်ကနေကြည့်ကြအောင်ပါရှင်
။ပြင်သစ်နိုင်ငံပါရီမြို့တော်ကအထင်ကရရုခဗေဒဥယျာဉ်ကြီးမှာတက်ရှိမျိုးကွဲတွေအကြောင်းအသက်ကြီးငယ်မြွေစိတ်ဝင်စားအောင်လို့အေယာမမီးဘုံယုတ်ကြီးတွေနဲ့မီးထုံးပြသနေပါတယ်။2019ခုနှစ်ကတည်းကစလို့နှစ်တိုင်းပြုတ်လုလာတဲ့မီထွန်ပွဲတော်မှာသမိုင်းမဆခင်တွေကဒီနေ့အထိတက်ရှိမျိုးစုံဘလို့အတူတွဲနေထိုင်ခဲ့ကြတယ်လဲဆိုတာကိုမီးဘုံယုတ်ကြီးတွေနဲ့အလှဆင်ပြသထားတာပါဒီတစ်ခေါက်မှာတော့လွန်ခဲ့တဲ့နှစ်ပေါင်းတန်း600ကကမ္ဘာမှာရှင်သန်နေထိုင်ခဲ့ကြတဲ့တက်ရှိမျိုးကွဲမျိုးစုံကိုအေယာမမီးဘုံယုတ်ကြီးတွေနဲ့ပြန်လည်အသက်သွင်းထားပါတယ်ရုခဗေဒဥယျာဉ်ကြီးနဲ့ဆက်နေတဲ့တဘာဝသမိုင်းပြတိုက်ကကြောက်ဖြစ်ရုပ်ကျွင်းပညာရှင်တွေရဲ့သုတေသနမှတ်တမ်းတွေလေးလာတွေ့ရှိချက်တွေကိုမီးဘုံယုတ်ကြီးတွေလောက်ပြီးတော့စိတ်ဝင်စားစရာဖြစ်အောင်လို့ပြသထားတာလည်းဖြစ်ပါတယ်။လူတိုင်းသိထားကြတဲ့ဒိုင်နိုဆောသတ္တဝါကြီးတွေကဆာလို့လူသိမသိတဲ့တက်ရှိမျိုးစိတ်အစုံကိုမီးဘုံကြီးတွေနဲ့ပုံဖော်ပြီးတော့သူတို့ရဲ့ထူးခြားတဲ့ပုံသဏ္ဍာန်နေထိုင်စားသောက်ခဲ့ပုံတွေကိုလေးလာနိုင်အောင်လို့လုပ်ပြီးထားပါတယ်။ကမ္ဘာမှာတစ်ချိန်ကသူတို့နေထိုင်အသက်ရှင်ခဲ့ကြပြီမဲ့အခုအချိန်မှာတော့မျိုးတုံပြောက်ွယ်သွားကုန်ပြီဆိုတာကိုအဓိကအသိပညာပေးခြင်းတဲ့အတွက်အေယာမမီးဘုံကြီးပေါင်း100ကျော်နဲ့ဖန်တီးထားတာဖြစ်တယ်လို့ပြပွဲစီစဉ်သူတွေကပြောပါတယ်
။ Alors cette année, c'est la 3e édition des illuminations. La première parlait de la biodiversité
des တရှိမျိုးကွဲတွေအတူရှင်တွဲတည်ရှိမှုနဲ့ဒီလိုအတူရှင်တွဲတည်ရှိမှုအပေါ်မှာဘာတွေကချင်းချောက်နေတယ်လဲဆိုတာကိုဒီနေ့ပြပွဲမှာပြသထားပါတယ်။လွန်ခဲ့တဲ့နှစ်တန်ပေါင်း600ကနေဒီနေ့အထိတရှိမျိုးကွဲတွေဘယ်လိုအတူနေထိုင်ခဲ့ကြသလဲဆိုတာကိုစိတ်ဝင်စားစရာဖြစ်အောင်မီးထွန်းထားတဲ့အယုတ်ကြီးတွေနဲ့ပြသထားတာပါ။ကမ္ဘာကြီးမှာရှိခဲ့တဲ့တက်ရှိမျိုးစိတ်တွေရဲ့200ခန့်လုံးပဲဒီနေ့ကြံတော့တယ်ဆိုတာကိုသိစေချင်ပါတယ်
။တက်ရှိမျိုးကွဲတွေရှင်သန်နေထိုင်နိုင်မှုအပေါ်ဘလို့စိန်ခေါ်မှုချင်းချောက်မှုတွေရှိနေတယ်လဲဆိုတာကိုရုခဗေဒဥယျာဉ်ကြီးမှာအခုလိုမီးဘုံယုတ်ကြီးတွေနဲ့မီးထွန်းပွဲတော်ပထမဆုံးအကြိမ်လုပ်ခဲ့တဲ့နှစ်မှာတည်းကစတင်ပြသခဲ့တာဖြစ်ပါတယ်။ဒုတိယနှစ်မှာတော့ ကမ္ဘာပြည်လဲသမုဒ္ဒရာကြီးတွေကရင်းနှီးတံတားတွေဆက်လက်ရှင်သန်နိုင်မှုအပေါ်စိန်ခေါ်နေတဲ့ကမ္ဘာကြီးပူနွေးလာမှုတို့ကိစ္စတွေသတိပြုစရာဖြစ်အောင်လို့ပြသခဲ့ကြပါတယ်။အခုတစ်ခေါက်မှလည်းလွန်ခဲ့တဲ့နှစ်ပေါင်းတန်း600ကအသက်ရှင်ခဲ့တဲ့တက်ရှိမျိုးစိတ်တွေဘာကြောင့်မျိုးတုံးကုန်ရတယ်လဲဆိုတာကိုမိမောင်းထိုးပြသထားတာဖြစ်ပါတယ်။ Christmas နဲ့နှစ်သစ်ကူပွဲတော်အချိန်ရောက်တိုင်းမိအလှဆင်ကြားလေးရှိတဲ့အချိန်မှာပါရီရုခဗီရာဥယျာဉ်ကြီးကိုအခုလိုမိဘုံရုပ်ကြီးတွေနဲ့အလှဆင်ပြီးပညာပေးနေတာဖြစ်ပါတယ်။
Une des caractéristiques les plus importantes dans cette exposition c'est que nous avons réussi à associer
Christmas Poero ma thuru ja ja mi ala thon ja de a le tha ko chano ru ga gaba mi ji bo ga tat shi rue a chang pinya ya sin me mi thon poero a phi poun pho pya ta da ga di pya bwe ye a yee ji de a cha phit par le gaba ji ma di ni belo tat shi rue shi ni ja de le tat shi myo kwe rue belo atu shin twe ni than ja de le so ra ko ti si chin da ba di pya bwe ma pya ta tha de tat shi rue de chain thong ga gaba mi bo ma shin tan ga ja bi me akhu raw ma shi ja raw bu so de a ti pinya ko ya si chin ma de
gaba ji belo sa phit la ga de le tat shi rue belo phit paw la de le so ra ga sa lo sin ga pyaung le la bon a sin sin ko yauk kha be da u yin ji ne tarait san yong sat ni de lan ta shao ma a pai lai khwe bi raw mi bong yauk ji rue ne poun pho pya ta tha ba de taip ban tamai ne mi a hla rue paung sat tha de pya bwe ko la chi ja tu khle lu ji dai ga sait win za sia kaung ne lo pyo ja ba de
I think it's great I love all the different prehistoric animals that we can see
de ke kaung ne pya bwe lu chin ma de tamai ma dai nge shi ga de tarait san myu song pya ta tha ra ko tait tbo ja ba de a yang ni ga le tait la de yauk be ra u yin ji ye a pyin sin rue ga ti de a dai me pyo sia raw ma lo ba u tait ko kaung ma de ကျမအတွက်အခုလိုပြပွဲကိုလာကြည့်နိုင်တဲ့အခွင့်အရေးရတာကတိတ်ကိုထူးနေပါပြီ
။မိဘုံယောက်ျားတွေနဲ့အသိပညာပေးတဲ့နေရာမှာပို့ပြီးတော့စိတ်ဝင်စားစရာဖြစ်အောင်လှုပ်ရှားအသက်ဝင်နေတယ်လို့လုပ်ထားတာကလည်းဆွဲဆောင်မှုတစ်ခုဖြစ်နေပါတယ်
။ Je trouve ça très bien parce que ça fait penser à la préhistoire des animaux qu'on voit plus.
တိတ်စိတ်ဝင်စားစရာကောင်းပါတယ်။အခုမရှိတော့တဲ့သမိုင်းမတိုင်ခင်ကသတ္တဝါတွေအကြောင်းပိုးပြီးလေ့လာခြင်းနဲ့အတွေ့ဝင်မိပါတယ်။သမိုင်းမတိုင်ခင်ဘလို့တရိတ်ဆန်တွေရှိခဲ့တယ်လဲဆိုတာတိတိကျကျမသိတော့ခုလိုမီးတွေထွန်းပြသထားတာမြင်ရပြီးပိုလိလာစစ်စစ်ဖြစ်ပါတယ်။ဒိုင်နိုဆောတွေကိုလည်းလှုပ်ရှားအောင်လှုပ်ထားတာသိကြည့်လို့ကောင်းပါတယ
်။ Illuminated Evolution လို့နာမည်ပေးထားတဲ့ပြပွဲမှာအေယာမတတဝါကြီးတွေကစလို့အင်းဆက်ပိုးမွှားလေးတွေအထိလွန်ခဲ့တဲ့နှစ်ပေါင်းတန်း600ကရှိခဲ့တဲ့တရိတ်ဆန်တွေအပင်တွေကိုလိလာနိုင်တာမို့တချို့ကနောက်တစ်ချိန်တောင်ပြန်လာခြင်းနေပါတယ်။
Eh ben écoutez, j'ai trouvé que c'était très instructif, c'est très très beau
et surtout ça l'est là, pinya l'est ya le lo tin ma de. Ji ji ngin nge a tet ywe a son twae le la sia re shi ba de. Sin ke pyaung le mu ne pat de lo juma ko rein a mya ji pinya ya ro kle re ko le la pi ro le la sei chin ma de. De ke ko chai ba de. Naw de chain naw pyan la chin la au ma ba.
Sat ku re tat mani re mi yaung re ne phan ni cha de. E ya ma mi bong yauk ji re ko ပြင်သစ်နိုင်ငံပါရီမြို့တော်ကရုခဗီရာဥယျာဉ်ကြီးမှာ2022ခုနှစ်နိုဝင်ဘာ29ရက်နေ့ကတည်းကနေ2022 January 30ရက်နေ့အထိပြသတာဖြစ်ပါတယ်။သမိုင်းမပေါ်ခင်ကကမ္ဘာမှာရှိခဲ့တဲ့အခြေအနေတွေကိုလေ့လာနိုင်အောင်ပြသထားတဲ့ပြပွဲကိုသွားမယ်ဆိုရင်လက်မှတ်ကွန်အွန်လိုင်းကနေကြိုတင်ဝယ်ဖို့လိုပါတယ်။အခုလိုရုခဗီရာဥယျာဉ်ကြီးမှာတက်ရှိတဲ့တော်ရီအပင်တွေရဲ့အရေးပါမှုဆက်လက်ရှင်းသန့်နိုင်အောင်အရေးကြီးမှုတွေကိုနှစ်စဉ်မိဘုံယုတ်ကြီးတွေနဲ့ပြသနေတာမို့2022ခုနှစ်ပြပွဲကြရင်ရောဘာတွေကိုအဓိကထားပြသမလဲဆိုတာကိုပြပွဲလာသူတွေသိချင်နေကြပါတယ်ရှင်ကျွန်မဆူမြတ်မောပ
ါမဆူမြတ်မောပြောပြပေးခဲ့တဲ့ကမ္ဘာတလွားခီးသွားအစီအစဉ်ကိုတင်ဆက်ပေးခဲ့တာပါအခုဆက်ပြီးတော့အင်ကာညာဆွေးနွေးခန်းကိုတင်ဆက်ပေးချင်ပါတယ်အကျဉ်းထောင်တွေထဲမှာအကျဉ်းထောင်လက်ဆွဲဥပဒေနဲ့အညီမဟုတ်ဘဲအပြင်းထန်ရန်နိုင်မှုတွေရှိခဲ့တယ်ဆိုတာကိုတရားရုံးမှာမှတ်တမ်းတင်ထားတာအမှတ်တမ်းတင်ထားနိုင်ပြီးကာလတစ်ခုအလွန်မှာဒီမှတ်တမ်းတွေအရာအေးအေးယူလှုပ်ဆောင်နိုင်မှုအတွက်တရားရုံးတွေမှာတင်ပြခဲ့တာဖြစ်တယ်လို့အကျိုးဆောင်ရှိနေသူက VOA ကိုပြောပါရယ်အင်းစိန်ထောင်တွင်အတန်တိတ်တဲ့ဘိတ်မှာပါဝင်ခဲ့ကြသူတွေကိုထောင်ဝင်တန်းတွေကစိုးစိုးရွရရိုက်နှက်ခဲ့ပြီးတဲ့နောက်ကာယကံရှင်တွေရဲ့သဘောတူညီချက်နဲ့ရှင်နေတွေကတရားရုံးတွေမှာတင်ပြခဲ့တာပါအကျိုးဆောင်ရှိနေသူကိုကိုကျော်ကျော်သိန်းကဆက်သွယ်မေးမြန်းထားပါရယ်ရှင
်ဟုတ်ကဲ့ပါကျွန်တော်တို့ VOA နဲ့ဆက်သွယ်မေးမြန်းခွင့်ပြုတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာကျွန်တော်ပထမဦးဆုံးသိနေချင်တာကဒီဆရာရှိနေရနေနဲ့ပေါ့နော်လက်ရှိအင်းစိန်ထောင်ထဲမှာဒီအချုပ်သားအများစုပါတဲ့ဟလာအများစုကလည်းပဲဒီဆရာနာသိမှုစံချိန်ရေးဆန္ဒပြပွဲတွေမှာပါပြီးတော့ဖန်ခံထားပြီးတော့တရားစွပ်စွာခံနေရတဲ့အကျဉ်းသားတွေကိုရိုက်နှက်ပစ်ပေးတာစီကူတောက်ကမပေးတာတခါတခြားအထွေထွေရာစုအကျဉ်းသားတွေနဲ့ရောထားတာအဲ့ဒါနဲ့ပတ်သက်ပြီးတော့ဒါရီယာလက်ရှိဥပဒေနဲ့မညီဘူးဆိုပြီးတော့ဆရာတို့တရားရုံးတွေကိုတင်ပြထားတယ်လို့ကျွန်တော်တို့သိရပါတယ်ဆိုတော့ဘယ်နေ့ကဆရာတို့တင်ခဲ့ပါသလဲခင်ဗျာ
ဖြစ်စဉ်ဖြစ်တာကတော့ဒီဇင်ဘာ10ရက်ပေါ့လေဟိုအပြင်မှာအရင်ထောင်ပြင်ပမှာဒီကျွန်တော်တို့စာနဲ့ဖိုက်ပေါ့အတန်လေးတပိတ်လောက်ကြတယ်လို့လေဒါတိဒံကျင်းဆောင်ပေါ့မြူသားဆောင်နှစ်နဲ့သုံးကနေပြီးတော့မှစာနဲ့ဖိုက်လောက်ကြတယ်အဲလောက်ကြတဲ့ကလေးတွေပေါ့
ဟုတ်ကဲ့
အလုံး89ရောက်လို့ရှိရဲသူတို့ပြင်းပြင်းထန်ထန်ရဲနဲ့ခါရဲလို့ကျွန်တော်တို့ကြားရုံနဲ့ကြားတာပေါ့ကျွန်တော်မမြင်အောင်သို့တော့အဲ့ဒီဖြစ်ခြင်းဖြစ်ပြီးတော့မှဒီတပလောက်အကြာကြတော့ကျွန်တော်တို့တရားရုံးအတွက်ထွက်လာကြတယ်ဒီတရားရုံးထွက်ပြီးရင်ဆိုင်တဲ့ကလေးတွေပါလာတယ်အဲ့ခါမှဒီကလေးတွေမှာရတဲ့တန်းရတယ်တော်တော်များများကြီးကြီးမားမားဒီဖြစ်လာတဲ့အခါမှာဒါဥရနဲ့ဆောင်ရတာတော့မဟုတ်ဘူးဒါရဲလက်ဆွဲဥရရရောကျင်းတော့အဲ့ဥရရရောဒါဟာဒီလိုမျိုးဥရနဲ့ဆောင်ရတဲ့ဆောင်ရချက်မဟုတ်ဘူးဒါကြောင့်ဒါဒီအချုပ်သားတွေကလည်းဒီတရားရုံးစီရင်နေတဲ့တရားရုံးရဲ့စီရင်ပိုင်းကအနာအပြင်းမှာရှိနေတဲ့အချုပ်ပြေခံတွေဖြစ်တဲ့အတွက်ဒါကိုသက်ဆိုင်ရာတရားရုံးကိုတရားသူကြီးရှိကိုတင်ပြရမယ်ဆိုပြီးတော့ဒါကျွန်တော်တို့တိုင်ပင်ပြီးတော့မှဟိုလောက်ပေါ့ကျွန်တော်ဒီဇင်ဘာ18ရက်လောက်ပေါ့နော်ဒီဇင်ဘာ18ရက်နေ့ဒီကျွန်တော်တို့ဒီအနာလေးရဲ့ဈာထဲမှာအဲ့ဈာထဲမှာဂျုံထုတ်တဲ့နေ့တွေမှာကျွန်တော်တို့တင်ပြခဲ့ကြတာဖြစ်ပါ
ဟုတ်ကဲ့ဆရာရဲ့အမှုတွေနေကရောဆရာဘယ်နေ့ကနောက်ဆုံးတွေ့ခဲ့ရပါလဲခင်ဗျာ
အဲကျွန်တော်အမှုတွေကတော့ကျွန်တော်တို့ကဒီမှာဆင်းရဲဖြစ်စင်မှာဒီရင်းနေနေမှာခါရခြင်းမှာကျွန်တော်အမှုတွေက3ရက်လောက်တော့ပါတယ
်ဟုတ်ကဲ့
အဲ့မဲ့တော့မင်းကြီးဆိုရင်ဟိုဒဏ်ရာကတိတ်ကင်းဌာနကြီးမှာမှာတိတ်မရှိ
ဟုတ်ကဲ့
မရှိတော့ကျွန်တော်တို့ကတော့ဒီဒဏ်ရာကိုကြည့်တယ်ဟိုတိတ်ကြီးကင်းဌာနမရှိပေမဲ့ဒါဒီဥရင်းနဲ့မျိုးမမရှိတဲ့အတွက်ဒါတရားရုံးကိုတင်ပြခြင်းလားတင်ပြခြင်းတော့ဒါဥရင်းနဲ့ဆောင်ရပေးမယ်ဆိုတော့အဲကျွန်တော်မှုတွေတွေကတော့တိတ်တဲ့တန်ရလည်းမများတဲ့အတွက်နောက်ထပ်လေးဟိုထပ်ပြီးသူ့နဲ့သာမန်ပြောခြင်းပေါ့
ဟို
ခဲတဲ့မှာထပ်ပြီးတော့လည်းအဲ့လိုမျိုးရင်းမဆိုင်ရင်မှုထရိုက်လည်းမခံရင်တော့အဲ့ဒီရိုက်နှက်ခဲ့တဲ့ဝန်ထမ်းတွေကိုယ်တိုင်ကလည်းဒီကြားထဲမှာရှေ့နေတဲ့ဒီလိုတင်ပြနေပြီဆိုတာကြားတဲ့အခါမှာလာရောက်ပြီးတော့သူမှားသွားတဲ့အကြောင်းတောင်းပန်နေပေါ့နော်နောက်တစ်ခါခုနကဈေးကြီးပြီးတဲ့အစားအစာတွေလာပြီးကူညီပေးတော့ကျွန်တော်လည်းမတင်ပြခင်မှုဆိုတော့ကျွန်တော်ရဲ့ဒီအမှုတွေ3ယောက်ကတော့ကျွန်တော်တင်ပြတဲ့အချိန်မှာမပါဘူ
းဟုတ်ကဲ့
သို့တော့အစားပြင်းပြင်းထန်ထန်ဆင်းနေခါတာရှိတယ်အထူးသဖြင့်ကဒီတက်တူကျောင်းသားသမဂ္ဂခေါင်းဆောင်ကြီးရဲ့နောက်တစ်ခါအင်ပမှာ PDF လို့ဆွဆွဲပြီးတော့ဒီထောင်တွင်းကိုထင်းထင်းရောက်ရှိနေတဲ့ကလေးတွေပေါ့ဒီကလေးတွေကဒီထဲမှာအများဆုံးပါတယ်အများဆုံးနဲ့အပြည့်ချံဆုံးနဲ့ဒီဆိုင်နှခံတဲ့ကလေးတွေဖြစ်ပါတယ်
ဟုတ်ကဲ့
ဥမာကကိုဝေယံသုံးလို့ပါဆိုတော့တော်တော်လေးကိုအားအားချင်းပြင်းထန်တယ်သူရဲ့ချစ်မိတွေအစိုးရကြီးရဲ့အစီအရာ
ဘလောက်တောင်မှပြင်းနေလို့ဆရာတိပါတယ်ဆရာတို့ရဲ့တို့ခံစားထားရတယ်
အဲတော်တော်ပြင်းနေဗျတချို့ကလေးတွေဆိုကျွန်တော်တို့ဟိုရုံငင်းကနီးကပ်နေအထူးပြားဝင်နေတခုနဲ့တခုကလည်းသိမဝင်းတော့နီးကပ်နေတော့တွားကြည့်တဲ့အခါမှာပရိုဂူဒီမီဆန်နာမပြည့်ရတော့အောင်လို့သိရပေါ့နော်။ဘာလဲရိုက်လဲဆိုခုနကလူကျွန်တော်တို့ဒီတေးတေးမျိုးပေါ့အေးတပတ်လိုဟာမျိုးနဲ့ရိုက်တယ်။နောက်ခုနခြေောက်နဲ့ကန်နဲ့စစ်နက်နဲ့ကန်နဲ့ဓာမျိုးတွေပေါ့ကြီး။နောက်မိကြီးရဲ့ဆာမှာလည်းတယောက်ခဲကနေတယောက်ချင်းမဟုတ်ပဲနဲ့အုပ်စုလိုက်ဝိုင်းပြီးတော့မှရိုက်ခြင်းနဲ့လူလှုပ်ခြင်းနဲ့လူကဝင်ပြီးလှုပ်ခွင့်ပေးထားတဲ့အနေအထားမျိုးဖြစ်တော့နောက်တစ်ချက်ကလည်းပဲတရက်သေးပေါ့ဖြစ်စဉ်ဖြစ်တဲ့နေ့တနေ့တွေဓာမျိုးမဟုတ်ပဲနဲ့ပေါ်ရလောက်နေတဲ့အခါမှာတစ်ခါလာတယ်တက်တာသွားပြီလားလို့မြည်တယ်ဒီကဟိုကောင်းကောင်းမွန်မွန်ဆက်ဆံနေဒီလိုတက်တာသွားပါပြီဆိုတော့အတက်တာရင်ထွက်လာခဲ့ဆိုအဆက်ထုတ်ပြန်ပြီးကြိုက်တယ်နှစ်ခါသုံးခါလောက်အဲ့လိုမျိုးတို့အဓိကပြတ်မှတ်ထားတဲ့ပုံစံတွေပေါ့ဒီခြေကလန်းလောက်ဒါအဲ့လိုမျိုးအကျဉ်းကြီးရဲ့မြင့်တဲ့အတွက်ဒဏ်ရာရည်ဒီတော်တော်ပြင်းထန်နေတယ်ဒါတချို့ကြကျွန်တော်မမြင်ရတော့နှစ်ယောက်သုံးယောက်ကျွန်တော်တို့ကိုယ်တိုင်မြင်နေရတယ
်ဟုတ်ကဲ့
ခုနကြောရီမြင့်တာရီနောက်ဒီဥကောင်းကြီးဒီအလက်ကြီးပေါ့နော်အဓိကကတော့ကြောရီညနာနဲ့လက်တီပေါ့အဲ့ဒါမှဆိုတော်တော်ဒါတွေပြင်းပြင်းထန်ထန်ပြေးပြရပါလေ
ဟုတ်ကဲ့ဆရာတွေ့ခဲ့ရတဲ့နောက်ပိုင်းမှာသူတို့စေကူတာခွင်ဘာညာအဲ့ဒါမျိုးတွေရောရပါလားဆရာ
စေကူတာခွင်ကလုံးဝမပေးဘူးဗျကျွန်တော်သိတယ်လို့လေမပေးဘူးကျွန်တော်ကလေးတွေဆိုလေကျွန်တော်တို့ဒီရုံးထုတ်တဲ့နေ့ကြမှာတောက်ရမယ်စီနောက်ပြေးခွင်မာရင်းမယ်ကျွန်တော်ဒီတန်ရတွေကိုခုနတန်းပြေးလင်းသေးတယ်စာရီအားဖြင့်တချို့ဒီပြထားတဲ့တန်ရတွေအဲ့ဒီမှာဒီလိုမကျက်သေးဘူးကနေတားလေးကျွန်တော်ဖီလင်းပေးရတာတွေပါလိမ့်ရှိပါတယ်ဒါအဲ့လိုလုတ်ပြန်ပေးရလဲကျွန်တော်တို့က ီတရားဝင်တရားသူကြီးစီတင်ပြပြီးမှသူလုံလုံအဆောင်အဖြစ်လိုက်ပါလာတဲ့ဒါရဲ့ရေတပ်ဖွဲ့ဝင်ကြီးအသိပေးပြီးမှကျွန်တော်ဆောင်ပေးတာဖြစ်ပါတယ်ဒါပါကြောင့်လဲဆိုတော့ဒီတရားလေးတကယ်ရခဲ့ဆိုတာလည်းကျွန်တော်ကိုယ်တိုင်မြင်မြင်ကိုယ်မြင်သိနေတဲ့အတွက်ဒါဒီအခွင့်အရေးရှိမှာပဲကျွန်တော်ဖြေလိမ့်တာတွေပါလေကျွန်တော်လေဆောင်ပေးခဲ့တာ
ဟုတ်ကဲ့သူတို့ကိုယ်တိုင်ကာလကန်ရှင်တွေကိုယ်တိုင်ပေါ့လေအခုလိုမျိုးပြင်းထန်ရိုက်နေခံရတဲ့ကာလကန်ရှင်တွေကိုယ်တိုင်ရဲ့စိတ်ပိုင်းခြေနေကရောဆရာဘယ်လိုတွေ့ရပါလဲခင်ဗျာ
အဲကျွန်တော်အမှုတွေထဲမှာတော့အဲ့လိုပြင်းထန်တဲ့ရိုက်နေခံရတဲ့ခြေမပါဘူးအနည်းအချင်းတော့ပါတာပေါ့လေအဲ့တော့ဟိုတိတ်ပြီးတော့လေကလေးတွေကဒီအပေါ်မှာတော့စိတ်ပိုင်းဆိုင်ရာအရာဟိုအရင်တုံ့လို့ပြီးကြောက်ရွံ့သွားတဲ့ပုံတော့ကျွန်တော်မတွေ့ပါဘူး။ဟောဆိုကျွန်တော်ကလေး၃ယောက်ဆိုရင်ပထမဒီဖြစ်စဉ်ဇူလိုင်လတုန်းကဖြစ်စဉ်ထဲမှာလည်းဒီကလေးတွေအာရိုင်းနေထားတယ်ဖြစ်ပါတယ်။အခုလည်းပါတယ်။ကလေးတယောက်ကဆိုအာလည်းဘာမှမဖြစ်ပါဘူးကျဲဒီလောက်ကတော့ကျွန်တော်ခံရမှာပေါ့ကြောပါလေ။အလားတူပဲကျန်တဲ့ကလေးတွေလည်းဒီဟာတွေပြင်းပြင်းထန်ထန်ရထားတဲ့ကလေးတွေလည်းဒီလိုဟောပြင်းပြင်းထန်ထန်နှိမ့်ဆက်လိုက်လို့အာသူတို့စိတ်ကကိုတော့ဥချိုးလို့မရနိုင်ဘူးဆိုတော့ဒါတော့ကျွန်တော်မြင်နေကိုယ်လေးဖြစ်ပါတယ်
။ main ကလေးတွေရောပါပါလားခင်ဗျာ
။ main ကလေးကတော့ကျွန်တော်တော့မတွေ့မိဘူးကြ။ဒီသူဖြစ်ဆင်ပါလေ။ main ကလေးတွေကတော့အတန်လည်းမကြောက်ဘူး။ကျွန်တော်ရှင်းနေချင်းချင်းလေးပြောတာဒီ main ကလေးတွေအဲ့လိုရိုက်နေခါရတယ်ဆိုတော့အဘဲဆောင်ပဲပေါ့။ဒီပါတယ်သူတို့အမှုတွေထဲမှာပါတယ်ဆိုတော့ပြောတာတော့ကျွန်တော်မကြောက်ဘူး
။ဒီမတိုင်ခင် July ဖြစ်ဆင်မှာတော့ပါတယ်လို့အဲ့လိုမျိုးတည်ထားပါလားဆရာ
။ဟုတ်တယ် July 15ကတော့ပါတယ်ဆိုတာဒီလိုအဲ့ July 15လုံးကတော့အမျိုးသမီးအကြောင်နဲ့တီးရန်ဆောင်ပေါ့နော်ချုပ်ဆောင်နှစ်ကနေစပြီးတော့မှသုတိသာချင်းဆိုရင်းကနေမှဒီခုနဒဝိတ်ကာလာတုန်းကသူဆိုခဲ့တဲ့ပြည့်ကျော်တာနေပေါ့ဒါကြီးထူကြတာဆိုတော့အဲ့တုန်းကတော့ပထမဆုံးစပြီးဒီရိုက်နေခံရတာဟိုကဒီမိလေးဆောင်ကဖြစ်တော့အဲ့တုန်းကမိလေးဆောင်ကတော့တော်တော်များများရိုက်နေခံရတာပေါ့
ဆရာတို့တင်ပြတာမှာတရားရုံးတွေကိုဆရာတို့တင်ပြတာမှာဘယ်လိုအချက်ကိုအဓိကထောက်ပြီးတော့တင်ပြပါသလဲခင်ဗျအ
ဓိကကတော့ကျွန်တော်တို့ဒီတည်သေးဥပဒေပေါ့ဗျာဒီလေဥပဒေ1994ခုနှစ်အကျဉ်းဆောင်အဲ့ဥပဒေမှာဒီအကျဉ်းသားချုပ်သားတွေနဲ့ပတ်သက်လို့ဒီထောင်ထဲမှာပြစ်မှုတွေကျူးလွန်နေတယ်ပြေးရမယ်ပြစ်ဒဏ်တွေပြင်ဝင်ပြတ်ထန်းထားတာရှိပါတယ်အပေါ်မှာ46ခု46ခု47ခု49 50မှာဒါအသေးစိတ်ပြတ်ထန်းထားပါတယ်အဲ့ဒီထဲမှာဒီအကျဉ်းသားချုပ်သားတွေကိုထောင်ဝန်ထမ်းတွေကတုံးမှုထောင်အာဏာပိုင်တွေကတုံးမှုထောင်ဝန်ထမ်းထောင်အာဏာပိုင်တွေရဲ့စီထိုင်းမှုအရာအကျဉ်းသားအရာရှိပေါ့ကွန်ဗီအော်ဖီဆာဖြစ်ဆောင်ရွက်နေတဲ့တန်ကြီးတွေဘာယာတွေစီကံတွေနေဒါတွေကဂျိတ်နေရမယ်ဆိုပြတ်ထန်းချက်တခုမှမပါဘူးတခုမှမပါဘူးအခြားကနတိုက်ပြတဲ့ပြစ်ချာအဲကျွန်တော်တို့ဒီထောင်ဝင်စားပိတ်တဲ့ပြစ်ချာနောက်ဒီကျွန်တော်တို့ဆောင်ပြောင်းတဲ့ပြစ်ချာထောင်ပြောင်းတဲ့ပြစ်ချာစသဖြင့်ဒီလိုမျိုးပြစ်ချာတွေကိုပဲဒါပြတ်ထန်းထားတာဖြစ်ပါတယ်ကိုကြီးလက်ရောက်ရိုက်နေရမယ်ဆိုတာမပါတော့အခုကပြောမယ်ဆိုဥပဒေထဲမှာမပါဘဲနဲ့ပြုလုပ်ခဲ့တာပြစ်မှုတရားဖြစ်နေတယ်။တရားပြင်ပြောရင်တော့ဒါဟိုပြင်းထန်စွာနာကျင်စေတဲ့ရာဇဝပုံမှာ323 324အဲဒီ325ပေါ့လေအပြင်းထန်နာကျင်325ပေါ့အဲ့လိုမျိုးဖြစ်နေပြီးအတွက်ဒါဒီပြည်ထောင်ပေးတာမဟုတ်ဘဲနဲ့ရာဇဝမှုတစ်ခုကိုကျူးလွန်နေနေတာမျိုးဖြစ်နေပြီးအတွက်ဒါလည်းဒီချက်ဒီအဓိကထားပြီးကျွန်တော်ပြင်ပြခြင်းဖြစ်ပါတယ်
တရားဥပဒေဘက်ကရောတခုခုအကြောင်းပြန်တာပြောဆိုတာရှိပါပြီလားခင်ဗျာ
အဲတရားရုံးကတော့ကျွန်တော်တိတော့တော့ကျွန်တော်တို့ဒီရှင်းကြီးအားလုံးကတင်ရတာမဟုတ်ခုနပြင်းပြထန်ထန်တရားရတဲ့အမှုတွေပါလာတဲ့ရှင်းကြီးတွေကနေမှဒါတရားရုံးတွေကိုကျွန်တော်တင်ပြတာတင်ပြတော့အားလုံးတရားရုံးဖေရုံးတော့ကိုတင်ပြတယ်လို့ကျွန်တော်သိပါတယ်ဟုတ်တော့တချို့တရားရုံးတွေကဒီတင်ပြချက်ဒီတရားရုံးနဲ့သက်ဆိုင်နေမရှိဘူးဒါပြင်းထောင်နေပဲသက်ဆိုင်နေဆိုပြီးဒီတိမြချက်ကိုလုံးဝလက်မခံတာတွေလည်းရှိတယ်။လက်ခံလိုက်တဲ့တရားရုံးတွေလည်းရှိတယ်သိရပါတယ်။အဲ့တော့ဟိုပြောမယ်ဆိုတရားရုံးတွေအမည်နဲ့ကလည်းဒီတိမြချက်ကခုနသူ့ရှင်းပေါ်မှာပြတ်တက်ထားတဲ့ဓာရာတွေအရာဒါဥပဒေနဲ့မမီဘူးဆိုတဲ့အမှန်တမ်းတင်တဲ့သဘောမျိုးနဲ့ပဲဒါသူလက်ခံထားပြီးတဲ့သဘောဖြစ်ပါလိမ့်မယ်။ဟိုတစုံတရာတော့ဒါနဲ့ပတ်သက်ပြီးတော့အမိန့်ချမှတ်ပေးတာလည်းမရှိဘူး။ဘလို့လောက်ရမယ်လို့ချက်လက်ဆောင်ရပေးရမယ်လို့ဟိုညွှန်ပြတာလည်းမရှိဘူးသို့တော့တင်ပြချက်ကိုလက်ခံထားတဲ့အဘော်ပဲရှိပါတယ်ကျွန်တော်တို့ဘက်ကလည်းပဲမျှော်လင့်တာဒီတရားရုံးကနေမှတစုံတရာဒါအရေးယူဆောင်ပေးလိမ့်မယ်လို့ကျွန်တော်မျှော်လင့်သို့တော့ဒီလိုမျိုးဖြစ်စဉ်ဖြစ်ခဲ့တဲ့ဒီတိုင်း နိုင်ကျက်တော့ဥပဒေနဲ့အညီမဟုတ်ပဲနဲ့ပေါ့နော်ဒီအရင်တော့ဥပဒေနဲ့အညီမဟုတ်ပဲနဲ့ဒီလိုမျိုးလုံလုံလေးလေးညံ့ညံ့မှုတွေရှိခဲ့တယ်ဆိုတာကိုဒါတရားရုံးမှတ်တမ်းမှာပါဝင်နိုင်အောင်လို့ကျွန်တော်ကြည်ညာခြင်းဖြစ်ပါတယ်အဲဒီကာလတစ်ခုအလွန်မှာတော့ဒါတွေကဒီမှတ်တမ်းတွေရပဲကျွန်တော်တို့ပြန်လည်ပြီးတော့အရေးယူမှုတွေဆောင်ရွက်နိုင်ဖို့အတွက်ဒါကြည်ညာခြင်းဖြစ်ပါတယ
်ဟုတ်ကဲ့ဥပဒေအရဆိုရင်တော့တရားရုံးတွေအနေနဲ့ဒီလိုကိစ္စမျိုးတွေမှာလုတ်ပိုင်ခွင့်လုံးလို့ရတဲ့အနေထားရှိပါသလားခင်ဗျာ
ရှိပါတယ်တရားရုံးတွေကဘာကြောင့်လို့ဆိုရင်ကျွန်တော်တို့ဒီအတိအကျနဲ့တက်ထန်းထားတာတွေရှိပါတယ်ဒီအကျဉ်းသားတွေမှာလည်းအကျဉ်းသားတွေနဲ့ဆိုင်တဲ့အခွင့်အရေးပေါ့လေအချုပ်ပြေခံနေဆိုလည်းအချုပ်ပြေခံနေနဲ့ပတ်သက်တဲ့အခွင့်အရေးပေါ့အဲရဲလက်ဆွဲဥပဒေတွေထဲမှာလည်းဒီလိုမျိုးခုနအချုပ်ပြေခံခြင်းနဲ့ဖန်ဆီးထားတဲ့ထိန်းသိမ်းထားတဲ့အချုပ်ပြေခံတွေကိုအမှုကိစ္စအတွက်အဲ့ဒီဆောင်ရင်ထောင်ရင်ရဲ့ညှိမှန်းရင်မလုပ်ရဘူးလို့အတိအကျညှိထားတာရှိပါတယ်။အဲ့လိုရဲ့ညှိမှန်းရင်အားဖြင့်ဒီမှာစစ်ဆေးနေတဲ့စီရင်နေတဲ့တရားစီရင်ရေးလမ်းကြောင်းကအင်ပေါင်းသွားနိုင်တဲ့အခြေအနေရှိပါတယ်။ဒါကြောင့်အဲ့လိုမျိုးပေါ်ပေါက်လာတဲ့လူဒီတရားရုံးရှိမှမှာရဲဆိုရင်လည်းရဲအချုပ်မှာအင်းထောင်ဆိုလည်းအင်းထောင်မှာသက်ဆိုင်ရာရဲတပ်ဖွဲ့ကလို့မဟုတ်အင်းထောင်အာဏာပိုင်ညီဝန်ထမ်းတွေကနှိမ့်ဆက်ညှိမှန်းမှုရဲ့ညှိမှန်းမှုရှိခဲ့တယ်ဆိုရင်ဒီဝင်ဒီခွင့်မှာတင်ပြရင်ဒါမှတ်တမ်းတင်ပေးရမယ်။မှတ်တမ်းတင်ပေးပြီးတော့မှဒါမှတ်တမ်းကိုယူရမယ်။အဒါမှတ်တမ်းကိုယူပြီးတာနဲ့တပြိုင်နက်အသက်ဆိုင်ရာအဆင့်နဲ့ဒါသူကနေမှဆက်လက်တင်ပြပြီးတော့မှအထက်အွယ်စီးနေတင်ပြခဲ့ရအသက်ဆိုင်ရာကျူလုံးနဲ့ရေစခန်းသို့မဟုတ်အပြင်းထောင်မှုအတုံးတရားပေါ့ဥပဒေနဲ့ညီညွတ်တဲ့အမိန့်တစ်ခုချမှတ်ပေးဖို့ဒါလုပ်ပိုင်ခွင့်ဒါပြဋ္ဌာန်းထားပြီးဖြစ်ပါလေ။ဒါကျွန်တော်တရားရုံးကြီးဆိုတော့တရားရုံးလက်ဆွဲမှာပြဋ္ဌာန်းထားတာရှိတယ်လို့ဒီရုပ်ကျင့်သုံးဥပဒေတွေမှာလည်းရှိပါတယ်အတော့တော်ဒီလက်ရှိဖြစ်ပေါ်နေတဲ့အခြေအားမှာတော့တရားရုံးကြီးကိုယ်တိုင်ကလည်းလွတ်လွတ်လပ်လပ်ဘောင်းနိုင်ခွင့်ရှိတဲ့အခြေအနေမဟုတ်လို့ဒါဒီအမှတ်တမ်းအနေနဲ့ပဲသူရယူထားပြီးတော့ဒီစုံတရားဆက်ပြီးခေါ်ရတာမရှိသေးတာလို့ကျွန်တော်တရားမင်းမြင်ပါတယ
်ဖြစ်ဆိုပြီးတော့အထူးပဲကျေးဇူးတင်ပါတယ်ဆရာ
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့
ကိုကြကြသိန်းဆက်သွယ်မြင်မြန်ခဲ့တာပါရှင် VOA ကနေအင်္ဂါနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဆက်ပြီးတော့အင်္ဂါညရဲ့နောက်ဆုံးရသတင်းအကျဉ်းချုပ်ကိုကိုစုံဝင်းလိုင်ကဆက်ပြီးပြပြပေးပါရှင
်ဒီကနေ့ဇန်နဝါရီလ4ရက်နေ့ဟာမြန်မာနိုင်ငံအင်္ဂလိပ်ကိုလိုနီလက်အောက်ကနေလွတ်မြောက်ပြီးတော့လွတ်လပ်ရေးရခဲ့တဲ့84နှစ်မြောက်နေ့ဖြစ်ပါတယ်နစ်စင်ပျော်ပွဲရှင်ပွဲတွေအကားစားပြိုင်ပွဲတွေနဲ့တနိုင်ငံလုံးစီကားတက်မြတ်စွာကျင်းပလေရှိတဲ့မြန်မာနိုင်ငံရဲ့လွတ်လပ်ရေးနေ့ဟာဒီကနေ့မှာအရင်နှစ်တည်းလောက်စီကားမှုမရှိပါဘူးခင်ဗျာယူကရိန်းနယ်ကြားမှာရုရှားစစ်တပ်တွေဖြန့်ချထားတဲ့ကိစ္စအတွေ့အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ဟာနေတိုးမဟာမိတ်အဖွဲ့ဝင်အရှေ့ဥရောပ၉နိုင်ငံနဲ့မနေ့ကတယ်လီဖုန်းဆက်သွယ်ဆွေးနွေးခဲ့ပြီးဒီကိစ္စအပေါ်တင်းကြီးတင်းညွတ်ထက်တုံ့ပြန်ကြဖို့တောင်းဆိုခဲ့ပါတယ်ယူကရိန်းနယ်ကြားကိစ္စတင်းမာမှုရောပါတော့ဟန်တာခုခံဆွေးနွေးတယ်ဆိုတဲ့နီလာနေနဲ့လှုပ်ဆောင်သွားရမှာနေတိုးအဖွဲ့ဝင်တွေနဲ့တမင်ပေါင်းဆက်ညှိနှိုင်းသွားဖို့ကကတိကဖို့ပြုကြောင်းဝန်ကြီးဘလင်ကင်ကပြောကြားခဲ့တယ်လို့နိုင်ငံခြားရေးဌာနပြောခွင့်ရကပြောပါတယ်။အမေရိကန်ပြည်ထောင်စုမှာဇန်နဝါရီလ3ရက်တနင်္လာနေ့တည်းအထက်မှာတင် COVID-19 ကူးစက်သူတက်တန်းကျော်ရှိခဲ့တယ်လို့ယောဂပိုးကူးစက်သေဆုံးမှုစီးရင်တွေကိုကြည့်ရှုစောင့်ရှောက်နေတဲ့ John Hopkins တက္ကသိုလ်စစ်တက္ကသိုလ်ကထုတ်ပြန်တဲ့မှာတမဖော်ပြပါတယ်။အမေရိကန်မှာကူးစက်မြန် COVID-19မျိုးဗီဇကွဲအိုမီကရွန်ကူးစက်မှုတွေအရှင်းမြင့်ဖြစ်ပေါ်နေတာကြောင့်အခုလိုတရက်အတွင်းရောဂါပိုးကူးစက်မှုစံချိန်တင်ဖြစ်ပေါ်ခဲ့တာပါတရုတ်ပြည်စီးပွားရေးဟာနှိပညာအရှင်းမြင့်နှိပညာဖွံ့ဖြိုးတိုးတက်မှုနဲ့ပြည်တွင်းပေါင်းစပ်မှုတွေအပေါ်မှာပိုပြီးအားထားလာနေပြီး2030မှာကမ္ဘာအကြီးဆုံးစီးပွားရေးဖြစ်လာဖို့ဦးတည်နေတယ်လို့မူဝါဒလေ့လာရေးအဖွဲ့တွေကခန့်မှန်းကြပါတယ်ခင်ဗျာ
တရင်ကြီးချုပ်ကိုကိုစုံဝင်းလိုက်ပြပြပေးခဲ့တာပါရှင်ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကနန်းလောင်ဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Nashwan Kelly နဲ့ Joel Gill တို့ဖြစ်ပါတယ်ကျမကအလိမ့်ပါပါဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာပါရှင် VOA American တန်ရဲ့မြန်မာဘာသာအစီအစဉ်တွေကိုည9:00နာရီကနေ 10:00 ထိ line to meter 19.25 30နဲ့ line lambda 190တို့ကနေအတန်လွှင့်ပေးခဲ့တာပါရှင် VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင်တော်တာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးရန်ရဲ့ခတ်သိမ်းကင်းကင်းပြီးတော့လိုရာဆန္ဒပြပါကြပါလိမ့်ရှင
This program has come to you from the Voice of America, Washington.